Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာသရရှင်ပေါင်းဘေးရန်ရဲ့ကင်းရှင်းကြပါစေလို့ဆုတောင်းမြတ်တာပို့တာပါတယ်2022ခုနှစ်ဧပြီလ18ရက်တနင်္ဂနွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခွာညိုနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း80နီးပါးရှိလာပြီဖြစ်ပေမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့နေရာဒေသအတော်များများမှာပုံစံမျိုးစုံနဲ့ဆက်ရှိနေစေပါဒီကနေ့မှာတော့ဧပြီလ16ရက်နေ့ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့ခြိတက်ပွဲတွေပြုလုပ်ခဲ့ကြသလိုစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေလည်းဆက်လက်ပြုလုပ်နေကြပါတယ်မြို့ကနေမိုးရွာထဲမှာဆက်အာဏာသိမ်းမှုဆန့်ကျင်ရေးချစ်တက်ဆန္ဒပြနေတဲ့အတန်းတွေကိုကြားခဲ့ကြရတာပါဒီကနေ့မြင်းညံမြို့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံး2ဦးထိခိုက်ဒဏ်ရာရသွားခဲ့တာမှာ2ဦးကတော့စွန့်ရရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေရက်ဆက်ဆိုးဆိုးလို့ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းပောက်ကွဲတံတနတ်တံတွေကြားနေရတဲ့ကြားကဒေသခံပြည်သူတွေလမ်းလျှောက်ချစ်တက်ဆန္ဒပြတာဆန်ကယ်တပိတ်စသဖြင့်ပုံစံအမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်အလားတူပဲဒီကနေ့ကချင်ပြည်နယ်မိုးကောင်းမြို့စကိုင်းတိုင်းကလေးမြို့ရင်းမြစ်ပင်နယ်ဆလင်းကြီးမြို့ပူပေါင်းတပိတ်စသဖြင့်ဆက်အနာသိမှုစန့်ကျင်ရေးငြိမ်းချမ်းစွာခြိတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးတိုင်းကြောက်ဆယ်မြို့ကစမုံပန်းလောင်တရားပေါ်မှာကြောက်ဆယ်တက္ကသိုလ်ကျောင်းသားတက်မကကသွေးတပိတ်ပြုလုပ်ခဲ့ပါတယ်အေယာဝတီတိုင်းကြံကင်းမြို့အတွင်းမှာတော့ယောဂီတွေစုပေါင်းပြီးဖမ်းဆီးခံထားရတဲ့ခေါင်းဆောင်တွေကျောင်းသားတွေနဲ့ပြည်သူတွေအများဆုံးလွတ်မြောက်ရေးဆုတောင်းတာအာဏာရှင်စနစ်အလိုမရှိကြောင်းကြွေးကြော်အော်ဟစ်ကြတာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းချစ်တက်ဆန္ဒဖော်ထုတ်တာတွေပြုလုပ်ခဲ့ကြပါတယ်။နယ်မြို့တွေမှာလိုပဲရန်ကုန်မြို့မှာလည်းပျောက်ကြားသပိတ်ဆင်နွှဲခဲ့ကြသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုကြိုးစားထောက်ခံတဲ့ချစ်တက်ပွဲတွေကိုရန်ကုန်မြစ်ကြီးနားနဲ့တခြားမြို့နယ်တချို့မှာဒီကနေ့နဲ့ဧပြီလ18ရက်နေ့တို့ကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကနေ့စဉ်ဆိုသလိုအကြမ်းဖက်ဖြုတ်ခွဲမှုတွေရှိနေတဲ့တချိန်ထဲမှာပဲဆန္ဒပြပွဲမှာပါဝင်သူတွေကိုလည်းလိုက်လံဖမ်းဆီးမှုတွေရှိနေပါတယ်။ဧပြီလ18ရက်နေ့ကရန်ကင်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးဘုံပေါက်ကွဲခဲ့တာနဲ့ပတ်သက်ပြီးလက်နက်ကင်တပ်ဖွဲ့တွေကအတင်းအဓမ္မရှာဖွေဖမ်းဆီးမှုတွေလုပ်နေတာမှာလူငယ်10ဦးတည်းမနဲ့ဖမ်းဆီးခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကင်း3ရပ်ကွက်4ရပ်ကွက်နဲ့5ရပ်ကွက်တွေမှာစစ်သားနဲ့ရဲတွေကရှာဖွေဖမ်းဆီးမှုတွေပြုလုပ်ခဲ့တာဖြစ်ပြီးဆန္ဒပြရှေ့တန်းခံတပ်ကလူငယ်အများစုဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်ရန်ကင်းမြို့နယ်ကပေါက်ကွဲမှုမှာတော့အရာခံဗိုလ်တအုပ်တေဆုံးပြီး3ဦးဒဏ်ရာခဲ့တယ်လို့ဆိုပါတယ်အလားတူပဲစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေမှာထိတ်တန်းကပါဝင်နေသူတွေနိုင်ငံရေးလှုပ်ရှားသူတွေအမှုပညာရှင်တွေ CDN အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာသိမ်းစစ်ကောင်စီကလိုက်လံဖမ်းဆီးနေတာပါအကျဉ်းသား2,300ကျော်လွတ်ပေးခဲ့တဲ့ဧပြီလ18ရက်မြန်မာနှစ်ဆန်းတရနေ့မှာလဲကျောင်းသားတမကတပိတ်ခေါင်းဆောင်တွေလည်းဖြစ်ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်တွေလည်းဖြစ်ကြတဲ့ကိုလင်းထက်ကိုကျော်မင်းထွန်းကိုစိုးထက်ဦးနဲ့မတ်ရွှေယူပါလင်းတို့လေးဦးလိုက်ပါဆင်းနေလာတဲ့ကားကိုအလုံမျိုးနဲ့မှာတားဆီးရှာဖွေစစ်ဆေးပြီးဖမ်းဆီးခေါ်ဆောင်သွားတာမှာအခုချိန်ထိသူတို့ကိုဘယ်ကိုခေါ်ဆောင်သွားတယ်ဆိုတာမသိရသေးပါဘူးခင်ဗျာမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့တိရီလင်္ကာ၅ဖမ်းသမား၁၂ယောက်ကိုပြန်လွတ်ပေးလိုက်ကြောင်းမြန်မာနိုင်ငံဆိုင်ရာတိရီလင်္ကာတာအမတ်ကြီးကိုကိုးကားပြီးတိရီလင်္ကာသတင်းမီဒီယာတွေမှာရေးသားထားပါတယ်အခုပြန်လွတ်ပေးလိုက်တဲ့တိရီလင်္ကာ၅ဖမ်းသမားတွေကိုမြန်မာရေတပ်ကဖေဖော်ဝါရီလ17ရက်နေ့မှာရေပိုင်နဲ့ကျူးကျော်ဝင်ရောက်မှုနဲ့ဖမ်းဆီးထားခဲ့တယ်လို့ဆိုပါတယ်၅ဖမ်းတင်မော့ပေါ်ပါလာတဲ့တင်မော့ကပ္ပတိန်၂ဦးကိုထောင်ဒဏ်၅နှစ်နဲ့6လစီပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပြီးကျန်တင်မော့သား10ဦးကိုတော့ထောင်ဒဏ်3နှစ်နဲ့6လစီချမှတ်ခဲ့တယ်လို့ဆိုပါတယ်ပတိန်ချင်းထောင်မှာဖမ်းဆီးထင်းထင်းခံထားရတဲ့အဲ့ဒီတင်မောသားတွေကိုငွေဒဏ်လဲချမှတ်ခဲ့တယ်လို့ဆိုပေမဲ့ငွေကြေးပမာဏဘလောက်ပြစ်ဒဏ်ချမှတ်ထားတယ်ဆိုတာတော့ဖော်ပြထားခြင်းမရှိပါဘူး။သူတို့နိုင်ငံသား၅ဖမ်းတင်မောသားတွေပြန်လွတ်ပေးရေးအတွက်တိလင်္ကာတာအမတ်ကြီးကမြန်မာအာဏာပိုင်နေထံတန်တမာရေးလမ်းကြောင်းကတဆင့်တောင်းဆိုထားတယ်လို့ဆိုပါတယ်။သူတို့ကိုမြန်မာနစ်ဆန်တရက်နေ့ကလွတ်ပေးလိုက်တဲ့အကျဉ်းသားတွေနဲ့အတူလွတ်ပေးတာဟုတ်မဟုတ်ဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိပါဘူး။အခုပြန်လွတ်လာတဲ့၅ဖမ်းသမားတွေကိုမကြခင်ရပိုင်းတွင်တိရီလင်္ကာကိုပြန်ပို့ပေးမယ်လို့တိရီလင်္ကာတန်ယုံတာဝန်ရှိသူတွေကိုကိုးကားဖော်ပြထားပါတယ်ခင်ဗျာအသေးခံဘုံဖောက်ခွဲဖို့စီစဉ်နေတဲ့အီဂျစ်နိုင်ငံသားတအူးနဲ့ဖိလစ်ပိုင်နိုင်ငံသားအဘူဆာယက်စစ်သွေးကြောအဖွဲ့ဝင်2ဦးတို့ကိုဖိလစ်ပိုင်စစ်တပ်ကပြစ်ခတ်တပ်ဖြတ်လိုက်ပါတယ်7မိနစ်လောက်
ဆမနစ်ကြာလောက်တနအပြန်လံပြစ်ခတ်တိုက်ခိုက်ပြီးတဲ့နောက်မှာသူတို့သုံးစလုံးတေဆုံးသွားတာလို့ဖိလစ်ပိုင်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ဒီလူတွေကိုပြစ်ခတ်တပ်ဖြတ်လိုက်နေတာဟာသူတို့နဲ့ဆက်နွယ်မှုရှိတဲ့ IS ပြတ်တောက်သွားပြီလို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်အဘူဆာရဲ့အဖွဲ့ဟာလူအင်အားမများလာပေမဲ့သူတို့ရဲ့အကြမ်းဖက်လုပ်ရတဲ့ဖြစ်တဲ့ပြန်ပေးဆွဲပြီးငွေညစ်တာကောင်းဖြတ်တပ်ဖြတ်တာနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့ဘုံခွဲတိုက်ခတ်မှုတွေလှုပ်ဆောင်ခဲ့တာတွေကြောင့်အမေရိကန်ပြည်ထောင်စုကလည်းသူတို့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ
American then Yabet Yamabada season ago. Now I ain't go Nagan is an IT. Lightometer don't set it, kilohats go don't shetonya. Lightometer don't set it, kilohats go don't condonya. Lightometer nazet it, kilohats nashishen arope. Senate Nerima, Lilamida diagoze, kilohats tinga kungan of your tolling being lice.
Japan nganga Fukushima nuclear sayon jaga say thing ye rego. ပင်လယ်ထဲပေါချမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တောင်ကိုရီးယားအစိုးရကစိုးရိမ်စစ်မြန်မာနေကြောင်းအမေရိကန်ရာသီဥတုဆိုင်ရာကိုယ်စားလှယ်ဂျွန်ကယ်ရီရဲ့တောင်ကိုရီးယားခီးစဉ်တွင်မှပြောကြားခဲ့ပါတယ်။မစ္စတာကယ်ရီကတော့ဂျပန်နိုင်ငံရဲ့လုပ်ငန်းစဉ် IAEA ဟာလုပ်ငန်းစဉ်တွေကိုအတော်ခဲခဲရင်ရင်လုပ်ခဲ့ရတာပါ။ဂျပန်အနေနဲ့လည်းဖြစ်နိုင်ခြေရှိသမျှအားလုံးကိုအလေးထားပြီးတော့စဉ်းစားခဲ့ပါတယ်။သူတို့ရဲ့ဆုံးဖြတ်ချက်ရောလုပ်ငန်းစဉ်တွေပါအကုန်လုံးပွင့်လင်းမြင်သာမှုရှိပါတယ်လို့လည်းဂျွန်ကယ်ရီကပြောပါတယ်။မစ္စတာကယ်ရီဟာကမ္ဘာကြီးပူနွေးလာမှုကိုအရေးယူဖြေရှင်းရေးမှာနိုင်ငံတကာရဲ့အားထုတ်ဂျိုးပန်းမှုတွေအကြောင်းဆွေး ရောက်မယ်။ကမ္ဘာခေါင်းဆောင်တွေရဲ့ရာသီဥတုဆိုင်ရာညီလာခံမတိုင်ခင်မှာမစ္စတာကယ်ရီကအခုလိုတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလာရောက်ပြီးရာသီဥတုဆိုင်ရာကိစ္စတွေကိုဆွေးနွေးနေတာလည်းဖြစ်ပါတယ်ရှင့်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတံပြန်ရေးမှာအတူပူးပေါင်းဆောင်ရွက်သွားဖို့အခိုင်အမာဆုံးဖြတ်ခဲ့ကြကြောင်းစနေနေ့ကနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်ဟာအမေရိကန်ရဲ့ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဂျွန်ကယ်ရီရဲ့တရုတ်နိုင်ငံရှန်ဟိုင်းပြည်စင်အတွင်းဖြစ်ပေါ်လာတာပါ
Clearly says that the United States and China will work together to address the climate crisis
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ရာသီဥတုဖောက်ပြန်နေတဲ့အရေးကိစ္စမှာအတူတကွလက်တွဲလှုပ်ဆောင်သွားပါမယ်တရုတ်နိုင်ငံဟာဒီအခက်အခဲကိုဖြေရှင်းဖို့ဒါဟာပထမဆုံးပါဝင်လာတာလို့ကျွန်တော်ထင်ပါတယ်လို့ရာသီဥတုဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကပြောခဲ့ပါတယ်။မစ္စတာကယ်ရီဟာအမေရိကန်ရဲ့နိုင်ငံခြားရေးဝန်ကြီးဟောင်းတစ်ယောက်ဖြစ်ပြီးသမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာပထမဆုံးတရုတ်နိုင်ငံကိုသွားတဲ့အစိုးရအရာရှိတဦးလည်းဖြစ်ပါတယ်။ဒါဟာနှစ်နိုင်ငံကြားတခြားကိစ္စရပ်တွေမှာဆက်ဆံရေးအလွန်တင်းမာနေပေမဲ့လည်းကမ္ဘာလုံးဆိုင်ရာပြဿနာတွေမှာတော့ပူးပေါင်းဆောင်ရွက်ကြမယ်သဘောဆောင်နေပါတယ်။ပူရဲကြညာချက်မှာရာသီဥတုဖောက်ပြန်မှုကိုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှု90ရာနှုန်းနီးပါးအတွက်အတူတာဝန်ရှိနေတဲ့ကမ္ဘာစီးပွားရေးအာဂျီနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မယ်လုပ်ငန်းအများပြားကိုဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုပြန်တိုးလာနေတာကြောင့်ဒီကနေ့ဧပြီလ18ရက်နေ့ကစပြီးအရက်ဆိုင်တွေနဲ့စားတောက်ဆိုင်တွေပိတ်ဖို့ကန့်သတ်တားမြစ်ချက်တွေထုတ်ပြန်လိုက်ပါတယ်။စားတောက်ဆိုင်တွေမှာအရက်ရောင်းတာကိုသတင်းနှစ်ပတ်ကြာပိတ်ပင်ကြောင်းအနည်းအောင်ဆုံးနယ်မြေတတ်မှတ်ထားတဲ့ဘန်ကောက်မြို့နယ်တခြား18နယ်မြေတို့မှာကုန်စုံဆိုင်တွေကိုနေ့တိုင်းပိတ်ထားရမှာဖြစ်ကြောင်းအစိုးရကကြေညာထားပါတယ်။တစ်ချိန်တည်းမှာပဲ59ခရိုင်ကိုလည်းလိမ်မော်ရောင်နေမြေဖြစ်သတ်မှတ်လိုက်ပါတယ
်။ဥစွာခံနေပလော့ကြာပေါပေါက
ဒီတစ်ခါတော့အသက်ဆက်ရှင်ဖို့တော်တော်ရုန်းကန်ရလိမ့်မယ်လို့ထင်ပါတယ်။တနေ့ကုန်ဘတ်တရာပဲရပါသေးတယ်။ဒီပတ်စံနဲ့ gas တောင်ပြန်ဝယ်လို့မရတော့နေ့စဉ်စားစရိတ်ဆိုဝေးရောပေါ့။အိမ်မှာရှိသမျှချရောင်းထားတာလဲနောက်ထပ်ရောင်းစရာဘာမှမကျန်တော့ဘူးလို့တုတ်တုတ် driver Jinda Sanaraj ကပြောပါတယ်။အခုကိုဗစ်ကူးစက်မှုတတိယလှိုင်းဖြစ်လာတဲ့အခါထိုင်းနိုင်ငံမှာ သေဆုံးသူစုစုပေါင်းကတော့ဒီကနေ့အထိဆိုရင်100တယောက်ရှိသွားပြီဖြစ်ပါတယ်ရှင်။ Israel နိုင်ငံမှာလူဦးရေရဲ့60ရာခိုင်နှုန်းနီးပါးကိုပထမအတုပ်အဖြစ်ကိုဗစ်ကာကွယ်ဆေးထိုးပြီးဖြစ်လို့အပြင်ထွက်ရင်နှာခေါင်းစီးတက်ရမယ်လိုအပ်ချက်ကိုပယ်ဖျက်ပေးလိုက်ပါတယ်။ဒါပေမဲ့အလုံးပိတ်နေရာမျိုးတွေမှာတော့နှာခေါင်းစီးတက်ရမယ်စီကံရှိနေဆဲဖြစ်ပါတယ်။ပြင်သစ်မှာဧပြီလ24ရက်နေ့ကစပြီးဘရာဇီးကရောက်လာသူတွေကွာရင်တိုင်း10ရက်ဝင်ရမှာဖြစ်ပါတယ်။ဘရာဇီးမှာကိုဗစ်ပိုးတွေ့အတည်ပြုလူနာ 13.9 သန်းရှိပြီးကိုဗစ်ရောဂါနဲ့သေဆုံးသူ 3,800 ကျော်ရှိတဲ့အကြောင်း John Hopkins ကိုရိုနာသတင်းရင်းမြစ်ဌာနမှဖော်ပြထားပါတယ်။ဘရာဇီးရဲ့အထက်မှာတော့အမေရိကန်မှာ 31.6 သန်းနဲ့အိန္ဒိယမှာ 14.5 သန်းရှိနေပါတယ်။တနင်္ဂနွေနေ့စီရင်အရာအိန္ဒိယမှာ24နာရီအတွင်းပိုးတွေ့တည်ပြုလူနာအသေး 26,500 ရှိခဲ့ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့စနေနေ့ကအထိကိုဗစ်ရောဂါကြောင့်သေဆုံးသူပေါင်းဟာ3သန်းရှိသွားပါပြီ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အမှုဆောင်ဒါရိုက်တာ Gary Yeses ကပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းသတင်းပတ်စင်တိုင်းရဲ့အရေးအတွက်နှုန်းမှာနှစ်လအတွင်းကုသနှုန်းနှစ်ဆတက်လာကြောင်းနဲ့ကတ်ယောဂါစာဖြစ်ကလေးကကုသနှုန်းရဲ့အမြင့်ဆုံးကိုကတ်လာနေပြီဖြစ်ကြောင်းပြောထားပါတယ်ရှင် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းထိုက်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူကျွန်မခွန်ယူပြောပြခဲ့တာပါရှင်အခုဆက်ပြီးနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာနဲ့အတူသတင်းပတ်စင်ကန်တာတွေကိုလည်းနှာစင်ကြရတော့မှာပ
ါနိုင်ငံတော်မှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲစစ်ကောင်စီဘက်ကလည်းတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးတာတွေဆက်လက်လှုပ်ဆောင်နေပြီးတော့ရန်ကုန်မှာတော့6ရောက်ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်တစ်ချိန်တည်းမှာပဲမြင်းညံမြို့မှာတော့စစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်2ရောက်တနက်ကြီးထိမှန်ခဲ့ပါတယ်ဒီအချိန်ဒီပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာစစ်ကောင်စီဘက်ကမနေ့ကမြန်မာနယ်စပ်တရက်နေ့မှာနိုင်ငံတော်ကအကျဉ်းထောင်အသီးသီးမှာဖမ်းခံထားတဲ့အကျဉ်းသားတွေတော်များများကိုပြန်လွှတ်ပေးလိုက်ပြီမဲ့လေတစ်ဖက်မှာလည်းဖမ်းဆီးတာတွေကိုဆက်ပြီးတော့လုံဆောင်နေပါတယ်။ရန်ကုန်မှာမနေ့ကကျောင်းသားသမဂ္ဂလူငယ်တချို့အလုံးမျိုးနယ်မှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်မနေ့ညကလည်းရန်ကင်းမြို့နယ်လေးရပ်ကွက်အတွင်းမှာမခင်ငင်းသူအပါအဝင်တက်ကြွလှုပ်ရှားသူ6ယောက်ထပ်မင်းဖမ်းဆီးခံခဲ့ရပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့မခင်ငင်းသူရဲ့မိခင်ဖြစ်တဲ့ဒေါ်လာလာဆိုးက VOA ကိုအခုလိုပြောပါရယ်။
မင်းရည9:00တောင်းပါပါ။ဒီမူ boyfriend ပေါ့နော်။ဟိုတက်ပြီးတော့အကြောင်းကြားတယ်။တကယ်လို့ဟိုအိမ်မှာရေရိုးစက်တိုရောက်ပြီးတော့ဟိုတကယ်လို့ရှာနေတယ်။သူဖမ်းတော့မယ်ပေါ့နော်။သူပြောပြီးတော့သူရဲ့သမီးရဲ့ဘေးအိမ်မှာနေတဲ့နေဖယ်ရဲ့သမီးလေးလည်းပါတာဟိုဖမ်းခါတယ်။ဒါမှဆိုနေဘာကနေတဆင်မယ်ဒီကပြေးရရတာပေါ့ဟိုခေါ်သွားပြီးဆိုတဲ့အကြောင်းပေါ့အဒီနေ့နဲ့မှဆန်ကင်းရဲ့ဆံမှာအန်တီတို့တော့ဆောင်ပြီးတော့တွေ့ဟိုအလုပ်ကဲတွေ့ခွင့်လို့မရဘူးဒါပေမဲ့သူ့ကိုထွက်လက်တော့အောက်တင်းခေါ်လာတဲ့အချိန်မှာအဒီလမ်းပေါ်ကနေလမ်းပြီးတော့တွေ့လိုက်ရတယ်ပေါ်ပြီးတော့သမီးလေးကိုပေါ်ပြီးတော့အဒီရှိတဲ့အကြောင်းကိုပြောလိုက်တယ်ပေါ့နော်သမီးကတော့ဘလန်းကဘာမှရှောက်နိုင်ဘူးနားရည်လည်းပြည့်ရောက်နေတယ်နောက်ဟိုကမီးကိုယ်တိုင်းလည်းမစ်ခံကဖုန်းနဲ့ဆက်ပြီးတော့သူနဲ့သူဒီခံခံကလေးတွေနဲ့ဟိုအင်းစိန်ရှိမယ်လို့ပြောရမင်းနဲ့ဆိုပြီးတော့နှစ်နာရီခွဲလောက်ကြာအစ်သာထွက်သွားတယ်ထွက်သွားတယ်ဒါနဲ့အခုနောက်ဆုံးကြာတော့ရှေးပီတာအကျိုးကြီးမှတို့ပြရပါတယ
်သူနဲ့အတူတူဘယ်နှစ်ယောက်ဖမ်းခံလိုက်ရလဲ
သူအိမ်မှာအတူတူပေါ့နော်စားတောင်းနေနေခံမိတော့ငါတို့တမီးပါအပါအဝင်6ယောက်ပ
ါဘာကြောင့်သူ့ကိုလာပြီးတော့အဲ့လိုမျိုးဖမ်းသွားတာပါလဲ
အန်တီလေးအတိအကျတော့မသိဘူးဒါပေမဲ့တည့်တည့်မမပဲပေါ့နော်သူစီဒီရောက်လာပြီးတော့နိုင်ငံသားသားနဲ့သူ့ရဲ့ boyfriend ကနိုင်ငံသားသားပါဟိုသူနိုင်ငံသားနဲ့နောက်ပြီးထားရင်အကတင်းနဲ့ကျမရင်းလေးနဲ့တို့ပြီးတော့အဲ့ဒီအင်းမျိုးတစ်ခေတ်ပဲသွားပြီးတော့မှနေနဲ့ပြီးတော့အင်းကိုရှာရဲပေါ့နော်ရှာရဲဆိုပြီးတော့ရှာရဲခါကျတော့တော့အင်းထဲမှာဒီတို့အစီအစဉ်တွေ့ရပေါ့လေတွေ့တော့အဲ့ဒီအစီအစဉ်ကိုအင်းကြီးကခေတ်ကြီးကခေါ်တော့ရောက်ကျော်
အခုလိုဖမ်းဆီးမှုတွေရှိနေချိန်မှာပဲရန်ကုန်မြို့ပဟန်းတောင်မွေကြောင်မြောင်းပါဝင်မန္တလေးမိတ်ဆီလာမြင်းကြံမုံရွာမိုးကုတ်ကတာပေါင်စတဲ့မြို့တွေမှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးဆန္ဒပြတဲ့သူတွေကပြောင်းစုလွတ်တော်ကိုစားပြုကော်မတီ CRPH ကမကြာခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUB ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်။မြင်းကြံမျိုးကဆန္ဒပြပွဲအတွင်းမှာတော့စစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်နှစ်ယောက်တနက်ကြီးထိမှန်ပြီးတော့တယောက်ကတော့စိုးရင်ရတဲ့အခြေအနေမှာရှိတယ်လို့မြင်းကြံမျိုးကတူက VOE ကိုပြောပါတယ
်။စက်တင်ကျော်ကျော်တနည်းဝေးကျင်လောက်ကတော့နော်။ကျွန်တော်တို့မြင်းကြံမျိုးကအမတ်တရေစကန်လို့ခေါ်တာပေါ့နော်။အမတ်တရေစကန်ရဲ့အလောင်းကြောင်းတော့မှအဲ့မှာတပိတ်စီတောင်းကကလေးကြီးကဒီတော့ဆင်းလိုက်တော့အဲ့မှာဂျေကတက်ထူလိုက်တော့အဲ့ကျဲတဲ့ကလေးကတော့လမောင်းကိုရှက်မှန်သွားတယ်ရှက်မှန်တော့သူကတော့ဘာမှမဆိုးရင်ရအောင်ပေါ့နော်မဆိုးရင်ရပဲလေအဲ့ကတကယ်မှန်သွားတဲ့လူကတော့အဲ့ခုလူဖြစ်တဲ့သူတို့ဖြစ်တဲ့လမ်းတောင်းရဲ့တတိုင်းကျော်ကတကားပြည့်ရဲ့သူ့ရဲ့တကားတော့ပြန်ဆွဲလိုက်တာဆွဲတာခေါင်းထွက်လာတဲ့အလာမှာတော့ပြစ်အပ်ပြစ်လိုက်တာအဲ့လားချိန်သွားတာတံပွဲကတော့အတူတမာလေးချိန်တဲ့ကလေးကသူရဲ့အခြေအနေကအခုလိုကျွန်တော်တို့ဘွားကောက်တယ်ပေါ့နော်ကျွန်တော်တို့အတင်းရဘွားကောက်လိုက်တယ်ကောက်ပြီးတော့ကျွန်တော်တို့တရားရစီကံပို့လိုက်တော့ကြတော့ဒီမိညံမှာမနိုင်ဘူးပေါ့နော်မိညံကပြည်သူစီရင်ရတယ်ကြတော့အခုဆရာတော်ဂျမားကြီးကမရှိကြဘူးကြာပိတ်တာလာတော့ပုံကြီးကစီကံကိုပို့လိုက်တယ်ပို့လိုက်တော့ပုံကြီးကစီကံမနိုင်တော့ကြတော့အခုအဲ့ဒါသူမန်းလေးကိုပို့တယ်မန်းလေးတော့အခုလက်ရှိရောက်နေပြီဒါပေမဲ့ကျွန်တော်တို့ဘွားကောက်တော့အခြေအနေကြီးလိုက်ရတာကတော့အခြေအနေမကောင်းနိုင်ဘူးလားဘယ်ပဲနဲ့ခုန်ကျက်တဲ့ကိုနှံ့တယ်
မြန်မာမျိုးမာဒီနေ့ဆန္ဒပြတဲ့သူအရေးတွက်ဟာ150ကနေ200ကျားမှရှိတယ်လို့လည်းသိရပါတယ်ဖေဖော်ဝါရီလနေ့ကစစ်ကောင်စီကအာဏာသိမ်းချိန်ကစပြီးအခုချိန်ထိစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေမှုတွေကြောင့်900ကျော်တည်ဆုံးခဲ့ပြီးတော့ဖမ်းဆီးခံရသူက3000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရှင့်ဒီလိုမြန်မာပိုင်းစီစဉ်ကြည့်ပါရစေ။ဟုတ်ကဲ့ပါရှင
့်။ဟုတ်ကဲ့မင်္ဂလာပ
ါ။ So April 23ရက်နေ့တုန်းကဒီ Australia နိုင်ငံရဲ့လွှတ်တော်နှစ်ရပ်ပေါင်းပေါ့နော်။ဒီနိုင်ငံသားရေးရာကော်မတီတစ်ခုမှမြန်မာအရေးနဲ့ပတ်သက်ပြီးတော့မှသူတို့အကြံအပွဲလုပ်တဲ့အဓိကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒီ Australia မှာရှိတဲ့မြန်မာအတိုင်းဝိုင်းတွေရဲ့အမြင်သဘောထားတွေကိုသူတို့သိချင်လို့ဒါအကြံအပွဲလုပ်တာပေါ့လေ။ဆိုတော့အဲ့ဒီကြားနာပွဲမှာဒေါက်တာထွန်းအောင်ရွှေအပါအဝင်ဒီမြန်မာနိုင်ငံကိစ္စနဲ့ပြောတဲ့ဒီကြဆွေးနွေးကြတဲ့လူတွေအကုန်လုံးကဘာပြောတာတွေ့ရလဲဆိုတော့ Australia နိုင်ငံအနေနဲ့ဒီဟိုမြန်မာနိုင်ငံပေါ်မှာဟိုတိုင်ငင်းတမန်ငင်းအရာတို့တိတ်တိတ်နားချတာမျိုးမလုပ်ပါနဲ့ပေါ့နော် Quiet Diplomacy လုပ်မနေနဲ့အခုချိန်ကပြက်ပြက်တာတာလုပ်ဖို့လိုပြီးဆိုပြီးတော့အားလုံးပြောသွားတာတွေ့ပါတယ်ဆိုတော့လက်ရှိဒီ Australia နိုင်ငံရဲ့မြန်မာနိုင်ငံကင်တွယ်မှုအပေါ်မှာဘလောက်ထိတာအားမလို့အားမရဖြစ်နေကြလို့အဲ့လိုမျိုးပြောရတာပါလဲရှင်အဲ့ဒါအရင်ဆုံးသိပြရစေ
မဟုတ်ခဲ့ဗျအဲ့တော့ဒီကြားနာပွဲဖြစ်လာရတာကဒီ Australia အစိုးရရဲ့လက်ရှိကင်တွယ်ကိုကျေနပ်အားရမှုမရှိလို့ဖြစ်လာရတာပါဗျအဲ့တော့ဒီလွတ်တော်ကိုယ်တိုင်ကလည်းအားရမှုမရှိဘူးလွတ်တော်အမတ်တွေဒီတိုက်ခန့်ကိုယ်စားလှယ်တွေအပြင်ဒီအာဏာရပါတီရဲ့အမတ်တွေအစလက်ရှိနိုင်ငံသားရေးဝန်ကြီးနဲ့လက်ရှိအစိုးရရပ်တည်ချက်ကိုအများကြီးဝေဖန်လာကြတယ်ပေါ့နော်အဲ့တော့ community ကလည်းဝေဖန်တယ်ဒီသူတွေဒီတွေကကျန်တဲ့တောင်ပေါင်းစုံကနေသူတို့ဝေဖန်တဲ့အခါအခုဝေဖန်ခံရတဲ့အခါကျတော့လွတ်တော်ကဒါတို့ဒီအတန်ကိုဘလူးကောမတရားဝင်ကတော့ဒီကြားနာပွဲလုပ်မယ်လုပ်နေပြီဒီကြားနာပွဲတွေရရှိလာတဲ့တွေ့ရှိချက်ကိုဒီအစိုးရကိုဟို report တစ်ခုအနေနဲ့ပေးပြီးတော့ကိုဒီမူဝါဒပြောင်းအောင်စူးစမ်းဖို့ဒါပါလီမန်ရဲ့စူးစမ်းချက်လို့ယူဆပါတယ်
ဟုတ်ကဲ့ပါရှင်နောက်တစ်ခုကဒီဟို Facebook တန်းခါမှုပိုင်းတိုက်တွန်းနေတယ်ဗောလေဒေါက်တာထွန်းအောင်ရှင်တို့အပါဝင်တိုက်တွန်းချက်တွေမှာပြောသွားတာဗာတွေ့ရလဲဆိုတော့1990ပြည့်နှစ်ပိုင်းနေနောက် Tech Grade 2000ပြည့်နှစ်ပိုင်းနေမှာဒီတန်းခတ်အရေးယူမှုတွေနဲ့မတူတော့ဘူးအခုအချိန်မှာတန်းခတ်အရေးယူလို့ရှိရင်ပြတ်မှတ်ထားတန်းခတ်အရေးယူလို့ရှိရင်ထိရောက်တယ်ဆိုပြီးတော့မှတင်ပြသွားကြတာကိုတွေ့ရပါတယ်ဆိုတော့တကယ်ပဲအဲ့ဒါဘာဖြစ်လို့အဲ့ဒီလိုမျိုးပြောနိုင်တာပါလဲရှင
်အဲ့တော့တချို့ပြောတာတွေကတော့အရင်တုန်းကဒီစစ်ဆိုးရသည်စီးပွားရေးပြုစုမှုတွေကိုကြံ့ကြံ့ခံနိုင်ခဲ့တယ်အခုလုံးလဲအလကားပါပဲเนาะပြည်သူတွေကခံရတာပါလို့ဟိုပြည်သူတွေပဲခံစားလိမ့်မယ်လို့ပြောကြတယ်ပေါ့เนาะဒါဟို opposite side ကပေါ့ကျွန်တော်တို့မဟုတ်ဘူးမတူဘူးလုပ်ပါဘာလို့လဲဆိုတော့နံပါတ်1အားလုံးသိတဲ့အတိုင်းစစ်အုပ်စုကမြန်မာနိုင်ငံရဲ့စီးပွားရေးကိုချုပ်ထားတာကလွန်ခဲ့တဲ့နှစ်20နဲ့မတူတော့ဘူးအကုန်ချုပ်သွားပြီသ ူတို့လက်ထဲမှာအကုန်ရနေတာဒီစီးပွားရေးဥပိုင်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းအောက်မှာအများကြီးရောက်သွားပြီနော်သူတို့လဲပတ်နေတဲ့ဟိုငွေကြီးကြီးအတိုင်းတာကအစိုးရတရတဲ့တောင်မှဟိုကြီးနေတဲ့နေရာကြီးရှိတာပေါ့နော်အဲဒီတော့ဒီအချိန်မှာသူတို့ကိုစီးပွားရေးရတာဂက်တက်ဆက်ရှင်ပိတ်ဆို့ဒဏ်ခတ်မယ်ဆိုရင်သူတို့တွေအများကြီးဒုက္ခရောက်နိုင်တယ်နော်ဒုက္ခရောက်နိုင်တယ်သူတို့ကိုကျွန်တော်ကောင်းကောင်းဒုက္ခပေးလို့ရတယ်သူတို့ရဲ့ရည်တည်ချက်ကိုကျွန်တော်ချင်းချောက်လို့ရတယ်နော်ဒီလိုချင်းချောက်ခြင်းကသူတို့ရည်တည်ချက်တင်မကဘူးအခုသူတို့ဖိနှိပ်ချုပ်ချယ်နေတဲ့ဟာတွေကိုပုံစံပြောင်းသွားဖို့နော်နောက်ဆုံးကျွန်တော်တို့ဩစတြေးလျအစိုးရတောင်ကျွန်တော်တို့ပြောခဲ့သေးတယ်လုတ်ကြည့်ပါဒီလိုလုတ်လိုက်ရင်အခုသူတို့ကပရိုဖက်ဆာရှောင်းတန်းနောင်းကိုလွတ်မြောက်လာဖို့သူတို့စူးစမ်းနေတယ်တန်တမန်နီးနေတယ်စူးစမ်းဟိုလူတွေကဘာမှမတုံ့ပြန်ဘူးနော်အခုတည်းကတည်းကမလွတ်ဘူးအဲ့တော့ကျွန်တော်တို့ကပြောဒီအစိုးရနားလဲတဲ့ဇကားကတခွမဲ့ရှိတယ် pressure နော်အဲ့ဒီဇကားပဲသူတို့နားလဲ pressure ပေးပါဒီစနစ်ကြဒါကပိတ်ဆို့အရေးယူပါဒီကောင်တွေပြောင်းလာပါလိမ့်မယ်ဒီနည်းဒီပရိုဖက်ဆာရှောင်းတောင်းနဲ့လုတ်ဖို့အတွက်လည်းအကျိုးရှိပါလိမ့်မယ်လို့ကျွန်တော်တို့ပြောပါတယ
်နောက်တစ်ခုကဒီကြားနာပွဲကိုကြည့်ရင်သူတို့စိတ်ဝင်စားတဲ့ Australia ဟိုလွတ်တော်အမတ်တွေစိတ်ဝင်စားတဲ့နောက်အချက်တစ်ခုကတရုတ်နိုင်ငံရဲ့အခမ်းအနားပေါ့လေဆိုတော့မြန်မာနိုင်ငံအပေါ်အာဒီတရုတ်ရဲ့ဒီဟိုကာကွယ်နေမှုနဲ့ပတ်သက်ပြီးတော့လည်းသူတို့မေးတာတွေတွေ့တယ်ဆိုတော့အဲဒေါက်တာထောင်းရွှေကိုရိုင်းကလည်းပြောခဲ့ပါတယ်ဒီ Australia အစိုးရအနေနဲ့ပေါ့နော်ဒီစစ်အာဏာသိမ်းထားတဲ့ကောင်းဆောင်တွေကိုတရုတ်ကိုအကာအကွယ်မပေးဖို့အတွက်ဩစတြေးလျနိုင်ငံအနေနဲ့နားချနိုင်ပါတယ်ဆိုပြီးပြောခဲ့တာတွေ့ပါတယ်ဆိုတော့တကယ်ပဲဒီဩစတြေးလျနိုင်ငံအနေနဲ့ဒီတရုတ်ကိုအဲ့လိုမျိုးဒီကိုဘက်ပါလာအောင်လို့ဆွဲဆောင်စီးအုပ်နိုင်မယ့်အခြေအနေတကယ်ရှိလို့လားရှင
်ကျွန်တော်ကတော့ရှိတယ်လို့ယုံကြည်ပါတယ်နောက်တစ်ခုကလည်းဩစတြေးလျမှာပို့ပြီးတော့ဩဇာရှိတာဒီအာဆီယံတိုင်ဝိုင်းပေါ့နော်အဲ့ဒီပုံမှာဩစတြေးလျဩဇာလည်းပို့ရှိပါတယ်ရှိတော့အခုတရုတ်နိုင်ငံအနေနဲ့လည်းတရုတ်အစိုးရအနေနဲ့လည်းမြန်မာအရေးမှာသူတို့ဝင်ပါတယ်ပါတဲ့အကြောင်းရင်းကလည်းစစ်အုပ်စုသည်သူတို့အတွက်ကြိုးရှိမယ်လို့ယူဆတယ်နော် NLD အစိုးရနဲ့ဆိုင်ရင်အရသာအစိုးရနဲ့ဆိုင်စစ်အုပ်စုကစစ်အုပ်စုသည်သူတို့ရဲ့အကျိုးစုပေါ်ပို့ပြီးတော့ဆောင်ကျဉ်ပေးမယ်ပေါ့နော်ဒါကလည်းသမိုင်းတာရကကြီးရှိတော့သူတို့အဲ့ဒီပဲရက်တာပေါ့သို့တော့အခုမြန်မာပြည်သူတွေရဲ့သူတို့ပေါ်ကနာနာကြီးကြီးနော်မုံတီးမှုတွေသူတို့ရင်ဆိုင်နေရပြီနောက်တစ်ခုကသူတို့ဒီအကြီးအမားဆုံးအကျိုးစီးပွားပေါ့ဒီရေနံပိုက်လိုင်းနဲ့ gas pipeline တွေကချိတ်ချောက်ခံရပြီเนาะအဲ့တော့သူတို့အခုဆိုရင်တဖြည်းဖြည်းမြင်လာပြီဒါကြောင့်လဲ CRP ဆိုသူတို့ approach လုပ်တယ်ချင်းကတ်တယ်သူတို့ရဲ့ဒီအကျိုးစီးပွားတွေရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ပေးဖို့ဆိုပြီးတော့သူတို့မြေတားရခံတယ်တောင်းဆိုတယ်ပေါ့เนาะဆိုတော့ဒါကသူတို့မှားတဲ့ဘက်ကိုရောက်နေပြီဆိုတော့အတိုင်းအတာတစ်ခုတည်းသူတို့မြင်လာပြီပေါ့เนาะအဲ့တော့သူတို့စစ်အစိုးရကိုထောက်ပံ့နေတဲ့ရေเนาะဒီသူတို့ရဲ့ interest ကအများနဲ့ချိချောက်ခံရမှာလေဒါကိုသူတို့မြင်လာတယ်မြင်လာတော့ကျွန်တော်တို့ကဩစတြေးလျအစိုးရကိုဒီပုံမှာနင်းပေးပါဒီပုံမှာနင်းပြီးတော့မှတိအစိုးရကိုသူတို့နားလည်အောင်နော်သူတို့ရဲ့မြန်မာပြည်ထဲမှာရှိတဲ့အကျိုးစီးပွားကိုတကယ်တမ်းအကာအကွယ်ပေးနိုင်တာတကယ်တမ်းလူကြုံမှုပေးနိုင်တာရုပ်ောက်ပွဲနီးလန်းနဲ့ဒီမိုကရေစီနီးလန်းနဲ့တက်လာတဲ့အရသာအစိုးရကဖြစ်တယ်ဆိုတာကိုသူတို့ပို့ပြီးခိုင်ခိုင်မာမာယုံကြည်လာအောင်အစိုးရတွန်းပေးပါနော်တစ်ဖက်ကလည်းအာဆီယံနိုင်ငံတွေလည်းသူတို့တွန်းပေးပါတော့ဒီလိုတွန်းပေးကြအဖြစ်တရုတ်ကဒီပုံမှာနားလည်သွားရင်ဩစတြေးလျနဲ့တရုတ်ရဲ့အခုရှိတဲ့ဆက်ဆံရေးတောင်မှာပို့ပြီးတော့အပြူသဘောဆောင်လာဆက်ဆံရေးဖြစ်လာအောင်ဖြစ်လာနိုင်ပါတယ်တရုတ်ဒီနယ်လည်းဒါကျေးဇူးတင်ပဲပေါ့ဗျာเนาะလမ်းကြောင်းတစ်ခုနောက်ဒီလမ်းကြောင်းကလည်းကျွန်တော်တို့ဒီ crisis ကိုကျော်လွှားနိုင်မှုเนาะလိုအပ်တဲ့အဖြေတစ်ခုလည်းဖြစ်လာနိုင်တယ်လို့ကျွန်တော်တို့ကတွန်းခဲ့ပါတယ
်ဟုတ်ကဲ့ပါဒီဩစတြေးလျလွတ်တော်ကြားနာပွဲမှာဒေါက်တာထွန်းအောင်ရွှေအပါအဝင်ပေါ့လေဒီဟိုတိုင်းရင်းသားခေါင်းဆောင်တွေလည်းဩစတြေးလျမှာရှိနေတဲ့ဒီတိုင်းရင်းသားခေါင်းဆောင်တချို့လည်းတက်ပြီးတော့တင်ပြဆွေးနွေးခဲ့ပါတယ်ဆိုတော့အားလုံးကပြောတဲ့အထဲမှာ CRPH ကို6ခန်းမှာတရားဝင်အသိအမှတ်ပြုပါအဲသူတို့နဲ့ဆက်သွယ်ပါပေါ့လေဆိုတော့အားလုံးတိုက်တွန်းတာတွေ့ရတယ်ဒေါက်တာထွန်းအောင်ရွှေဆိုရင်အဲ CRPH နဲ့ဆက်သွယ်နိုင်ဖို့အတွက်ကိုကိုတိုင်အကြာနေပြီးတော့မှဆက်သွယ်မယ်ဆိုရင်ဆက်သွယ်ပေးပါမယ်ဆိုတာမျိုးပြောခဲ့ပါတယ်ဆိုတော့အဲ့ဒီလိုမျိုးကိုတိုက်တွန်းသလိုမျိုးပေါ့နော်တကယ်လက်တွေ့ဖြစ်လာဖို့အတွက်ကအလားအလာဘယ်လောက်ရှိပါလဲရှင
်အလားအလာအများကြီးရှိပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အခုဒီကြားနာပွဲမှာတင်ပြခဲ့တဲ့ကျွန်တော်တို့မြန်မာ community ထဲမှာလည်းကျွန်တော်တို့လုပ်ပေါ်ကင်ပက်တွေကဒီ CRPH ကတာဝန်ရှိတဲ့လူတွေနဲ့ဒီထိတွေ့မှုတွေရှိပါတယ်ရှိတယ်နောက်ပြီးတော့ဩစတြေးလျပါလီမန်ထဲမှာအခုဟိုပါပေါ့နော် Parliamentary Friends of Myanmar ဆိုပြီးတော့မှဒီ Senator Dean Smith ကဦးဆောင်ဖွဲ့ထားတဲ့ပါလီမန်အစုဖွဲ့ရလဲ CRPH နဲ့ထိတွေ့မှုတွေရှိပါတယ်ကိုယ်စားလှယ်တွေနဲ့လေအဲ့တော့ကြောင့်မလို့ကျွန်တော်တို့ကလူအိုက်လဲလေစင်လုတ်ပေးဖို့ ready ပါပဲเนาะသူတို့ဘက်ကလည်းဓာတ်ရိုက်ချိဆက်နိုင်တဲ့လမ်းကြောင်းတွေလည်းရှိပါတယ်ဒါကြောင့်မလို့ပါလီမန်အဆင့်နဲ့ကျော်ပြီးတော့အစိုးရကလည်းထိတွေ့ဆက်ဆံမှာအခုအစိုးရကမလုတ်သေးဘူးပါလီမန်က very active အဲ့တော့အစိုးရလည်းလုပ်ပါเนาะကျွန်တော်တို့ဘက်မှာလည်းကူညီပေးနိုင်တဲ့အနေအထားတွေရှိတယ်ဆိုတော့သူတို့သိအောင်ဒီရေးရကော်မတီကတစ်စက်အတိပေးခဲ့တာပါ
ဒီပြောရမယ်ဆိုရင်ပေါ့နော်ဒီဂျာနာပွဲလုပ်တဲ့လွှတ်တော်ကော်မတီထဲမှာပါတဲ့ဒီဩစတြေးလျလွှတ်တော်အမတ်တွေတချို့ကိုယ်တိုင်ကသူတို့ပြောတယ်ဒီဩစတြေးလျအစိုးရလုပ်နေတာတွေကိုနည်းနည်းအားမလို့အားမရဖြစ်တဲ့ပုံစံမျိုးပြောတာကြားရပါတယ်ဆိုတော့အခုလိုမျိုးဒီလိုဩစတြေးလျမှာရောက်နေတဲ့ဒီမြန်မာအတိုင်းအဝိုင်းရဲ့သဘောထားအမြင်တွေပေါ့နော်စိုက်တွန်းမှုတွေကိုကြားရတဲ့အခါမှာလွှတ်တော်အမတ်တွေကနေပြီးတော့မှဒီဩစတြေးလျအစိုးရကိုအခုထက်ပိုပြီးတော့တွန်းတွန်းတိုက်တိုက်ဘလောက်ထိဟိုလုံနိုင်မယ်လို့တွားပေးနိုင်မယ်လို့ရောမျှော်လင့်ထားလဲရှင်
အဲကျွန်တော်တို့တော့တော်တော်လေးမျှော်လင့်ပါတယ်သူဖြစ်ဒီလို public hearing ဖြစ်လာတဲ့အတွက်ကြောင့်လို့ပုံမျှော်လင့်တာပေါ့နော်ပထမတော့သူတို့ရဲ့ parliament ထဲမှာဆွေးနွေးမှုတွေထဲမှာဒီ motion ပေါ့နော်ဒီမြန်မာပြည်ကိုပို့ပြီးတော့မှထိရောက်တဲ့အကူအညီတွေထိရောက်တဲ့တုံ့ပြန်မှုတွေလုပ်ဖို့ဆိုတာမျိုးကိုလွှတ်တော်မှတည်းတိုက်တွန်းလာတယ်ဒါပထမအဆင့်ပေါ့နော်အဲ့တော့ဒီ motion ကြောင့်မို့လို့သူတို့ parliament ထဲမှာဆွေးနွေးမှုတွေပေါ်လာတယ်အဲ့တော့အတိုက်ခံခေါင်းဆောင်တွေကလည်းဟိုပါပေါ့မိခွန်းတွေအများကြီးထုတ်လာတယ်ဝေဖန်မှုတွေအများကြီးလုပ်လာတယ်ပေါ့နော်လက်ရှိအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်မှာအခုကြားနာပေါ်ရတော့ဒါဟိုပေါ့ဘလူးကောမလဲပါလီမန်ရဲ့ဟိုမူဝါဒရေးရာဘိုင်းကိုဆုံးဖြတ်နေတဲ့အဖွဲ့အစည်းလေအဲတော့ဥဒီနိုင်ငံရေးရာနဲ့ဒီပြည်ပဖွံ့ဖြိုးရေးအထောက်အကူပြုမှုတွေနဲ့ပတ်သက်တဲ့ရေးရာကော်မတီကကြားနာတာဟုတ်ကြားနာဆိုတော့သူတို့ကပုံမှန်ဟိုလွှတ်တော်ထဲမှာစီဝေးလုပ်သူလိုမျိုးမဟုတ်တော့ဘူးဒီကြားနာပေါ်ရနေသူကအစီအခံစာတစ်ခုထွက်လာမယ်အစိုးရကဘလူးရက်တီပါဆိုတာပေါ့နော်အဲတော့ဒီကြားနာတဲ့ကော်မတီမှာလည်းသူကပါတီပေါင်းစုံကပါတယ်လေပါလီပေါင်းဆောင်ပါတယ်ဒီ affair committee ဥက္ကဋ္ဌကဒါ Mr. Dev Sharma ကဒီအာဏာရပါတီရဲ့လွှတ်တော်ကိုယ်စားလှယ်နောက်နိုင်ငံခြားရေးနဲ့ပတ်သက်လို့တော်တော်ကိုဩဇာကြီးတဲ့လူအခုဩစတြေးလျအစိုးရနိုင်ငံခြားရေးဝန်ကြီးဒီ Maris Payne ရဲ့ Senator Maris Payne ကိုတော်တော်လေးဩဇာရှိတယ်လို့ကျွန်တော်တို့သိထားတယ်ပေါ့နော်အဲ့တော့ဒီကြားနာပွဲကတစဉ်ဩစတြေးလျအစိုးရရဲ့မူဝါဒပိုင်းဆိုင်ရာလုံဆောင်ချက်ပိုင်းဆိုင်ရာအပြောင်းလဲတွေဖြစ်ဖို့အတွက်အလွန်ကြီးတဲ့တွန်းအားတစ်ခုဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့။နောက်ဒီမြန်မာနိုင်ငံအရေးကြားနာပွဲမှာပြောတဲ့နောက်တစ်ခုကကြတော့အခုဒီပြည်တွင်းမှာမငြိမ်မသက်ဖြစ်နေတဲ့အခြေအနေတွေကြောင့်မို့လို့ဒီနေဆက်ဖက်တွေကိုတိန့်ဆောင်ထွက်ပြေးကြတဲ့အခြေအနေပေါ့လေ။ဆိုတော့အဲ့လိုမျိုးတိန့်ဆောင်ထွက်ပြေးတဲ့သူတွေများလာမယ်။တခြားဒီဥမာထိုင်းတို့အိန္ဒိယတို့ဘော်ဒါတို့မှာထွက်ပြေးလာတဲ့သူတွေများလာမယ်ဆိုရင်ဒီဒေတာတွေမတိမငြိမ်ဖြစ်မှုကိုပါထိခိုက်နိုင်တယ်ဆိုတဲ့အချက်ကိုလည်းထောက်ပြကြတာတွေ့ပါတယ်ဆိုတော့ဒီဩစတြေးလျနိုင်ငံအနေနဲ့ပေါ့နော်အခုလိုမြန်မာနိုင်ငံမှာဖြစ်နေတဲ့မတိငြိမ်မှုတွေကနေပြီးတော့ဒေတာတွေမှာဒီဟိုတည်ငြိမ်မှုပြတ်ပြားလာမဲ့ကြရက်ကိုဘယ်လောက်ထိသူတို့ဒီအပေါ်မှာစိုးရိမ်မှုရှိလဲဆိုတာရောပြောပြပါလားရှင
့်ဟုတ်ကဲ့ဗျသူတို့အဲ့ဒါတော့တော်တော်ကိုစိုးရိမ်မှုရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကြားနာပွဲကိုတက်ရောက်ပြောကြားမဲ့လူတွေကိုလေသူတို့ကမေးခွန်းတွေ၄ခုသူတို့မေးထားတယ်သူ emphasize လုပ်တာပေါ့နော်အဲ့ထက်မှမေးခွန်းတစ်ခုကပါလဲဆိုတော့ဒီစစ်ဆိုးရကဘလောက်ထိကြာကြာများအောက်ချုပ်သွားနိုင်တယ်လဲပေါ့နော်ဒါသူဆိုးရင်တာပေါ့ဆိုတော့အဲ့ဒီမေးခွန်းနဲ့ပတ်သက်လို့ကျွန်တော်တော့ဖြေခဲ့တာရှိတယ်အဲ့တော့ကျွန်တော်ကဒီစစ်အာဏာသိမ်းနေဆိုတာဒီမြန်မာနိုင်ငံရဲ့တမိုင်းမှာဒီစစ်အာဏာရှင်စနစ်တတိယကြိမ်လဲတာဒါတန်တရားဆက်ဝင် vicious cycle တတိယကြိမ်လဲတာဒီစစ်အာဏာရှင်စနစ်ကဒီနိုင်ငံမှာတည်မြဲနေတဲ့ဒီလိုတန်တရားဆက်ဝင်ကြီးကဆက်လဲနေဦးမှာအခန့်တလဲလဲဖြစ်နေဦးမှာဘရောမှပြီးမှာမဟုတ်ဘူးအဲ့တော့ဒီစစ်အာဏာရှင်စနစ်ရှိနေရင်ဒီဒုက္ခတဲ့ပြဿနာတွေရှိနေမယ်เนาะငွေစေဝါပြဿနာလည်းရှိမယ်เนาะငွေစေဝါဆိုဩစတြေးလျကအကြီးကျယ်ခံရတာเนาะဒီတစ်နှစ်ကိုဩစတြေးလျဆိုးရက 1.7 billion တုံးရတယ်ဒီငွေစေဝါနဲ့ပတ်သက်လို့เนาะအဲ့တော့ငွေစေဝါမှာအများဆုံးပြဿနာပါလဲဆိုတော့ methamphetamine เนาะစိတ်ကြွားစေအဲ့ဒီ methamphetamine ကလည်းအများဆုံးကမြန်မာပြည်ကလာတာเนาะမြန်မာပြည်မှာလည်းဗမာထုတ်လို့လဲဆိုတော့ဒီမြန်မာနဲ့တရုတ်နဲ့လာအိုနယ်စပ်ကနေရာတွေမှာထုတ်နေတာဘောင်းလဲဆို raw material လည်းတရုတ်ကလာတာအဲ့တော့အစိုးရကဒီအရည်သူတို့ရင်ဆိုင်နေရပြီးခံစားနေရတယ်အဲ့တော့ကျွန်တော်ကပြောခဲ့တယ် is enough လို့เนาะအစိုးရဒီဩစတြေးလျအစိုးရနဲ့ခံစားနေရတာလုံလောက်ပြီအဲ့တော့ဩစတြေးလျအစိုးရရဲ့ national interest ကဘာလဲဆိုရင်စစ်အာဏာရှင်စနစ်ကိုခြုံငင်အောင်လုပ်ဖို့က national interest ပဲလို့ကျွန်တော်ပြောခဲ့ပါတယ်
ဟုတ်ကဲ့ပါနောက်ဆုံးမေးချင်တာကဒီ April 13ရက်နေ့တုန်းကဒီ Australia လွှတ်တော်ကြားနာပွဲမှာလုပ်ခဲ့တဲ့ဒီမြန်မာအရေးကြားနာပွဲကနေပြီးတော့နောက်ဆုံးဘလို့ရလဒ်တွေထွက်လာနိုင်တယ်ဥပမာလွှတ်တော်ကနေပြီးတော့မှမြန်မာအရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချတာမျိုးဘလောက်ထိဟိုရလဒ်တွေဟိုထွက်လာမယ်လို့ခန့်မှန်းလို့ရလဲရှင
့်ကျွန်တော်တို့လေတော်တော်လေးဟို positive ပေါ့နော်ဒီပြည်သူ့ဘောဆောင်တဲ့ရလဒ်တွေအများကြီးထွက်မယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ပြောလိုက်တဲ့စကားမှာဒီကြားနာပွဲပြီးရင်ကျွန်တော်တို့ပြောခဲ့တဲ့ဆွေးနွေးတဲ့ချက်တွေသူတို့ပြန်ပို့မယ်သူတို့သိကျင်တာတွေလည်းထပ်မိမယ်ကျွန်တော်တို့ကလည်းကိုဖြေခဲ့ရတဲ့အဖြေပေါ်မှာပုံပြီးပြည့်ပြည့်စုံစုံပြအောင်ထပ်ဖြေဆိုတော့သူတို့ဆိုလိုတာဒီ very comprehensive ဒီဟိုပေါ်တော့ response ကိုသူတို့ယူမယ်ကျွန်တော်နှုတ်နဲ့ပြောတာတွေမကအောင်ကျွန်တော်တို့ပြန်စဉ်းစားပြီးဖြေပေးတာပါယူမယ်အဲ့တော့ဒါတွေပေါ်ခြေခံပြီးသူတို့ကတေချာပေါက် report ထုတ်ထွက်မှာပဲဒီကြားနာပွဲကနေဘာတွေရတယ်ပေါ့နော်ဆိုတော့အဲ့ဒီပေါ်မှာအခြေခံပြီးတော့မှဒီ Australia အစိုးရနဲ့ဒီလွှတ်တော်ကိုသူတို့ကနေပြီးတော့မှဒီ Australia အစိုးရအနေနဲ့ဒီအနေထားမှာတော့ဘလို့ တုံ့ပြန်ဆောင်ရွက်တင်တယ်လက်ရှိမူတွေနဲ့ကန့်ညီခြင်းရှိမရှိဆိုတာတွေသုံးသပ်တယ်လေသုံးသပ်တဲ့နောက်တိုက်တွန်းမှုတွေပါတဲ့အစီအစဉ်ထွက်လာမယ်လို့ယူဆတယ်ဒါနံပါတ်၁ပေါ့နံပါတ်၂ကလည်းဒီကျမ်းစာပွဲလေးတစ်ခုနဲ့မပြီးဘူးကျွန်တော်တို့ကလည်းဆက်ပြီးကျွန်တော်တို့ပြောခဲ့တဲ့ဇာတ်ရည်အတွက်ဒီကော်မတီနဲ့ကျွန်တော်ဆက် follow up လုပ်နေမယ်တိုက်တွန်းနေမယ်ချိန်ဆမှုတွေရှိနေမယ်ပေါ့နော်ဆိုတော့ one of ATP မဟုတ်ပါဘူးတစ်ချိန်နဲ့ပြီးတော့မှာမဟုတ်ဘူးနော်ကျွန်တော်ဆက်လုပ်မှာပါ
โอเคดร.ทวองเฉยခုလိုမျိုးအချိန်ပေးပြီးဖြစ်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးအများကြီးပ
ါမင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီစစ်ကောင်စီကပညာရေးမြင့်မားတိုးတက်အောင်လုပ်မှာတဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်အနာဇင်းစစ်ကောင်စီကလာမယ့်မေလ9ရက်နေ့ကစပြီးတက္ကသိုလ်နဲ့ကောလိပ်စင်တန်းတချို့ကိုပြန်လည်ဖွင့်လှစ်တော်မယ်လို့ကြေညာပါတယ်ပညာရေးဝန်ကြီးဌာနလက်အောက်အစိုးရနီးပညာကောလိပ်နဲ့အစိုးရစက်မှုလက်မှုသိပ္ပံတွေက AGDI 3နှစ်ဒီပလိုမာစင်တန်းတွေရဲ့နောက်ဆုံးနှစ်ဖြစ်တဲ့တတိယနှစ်သင်တန်းတွေအစိုးရနီးပညာအထက်တန်းကျောင်းတွေရဲ့နောက်ဆုံးနှစ်ဖြစ်တဲ့ဒုတိယနှစ်သင်တန်းတွေကိုဖွင့်လှစ်မှာဖြစ်ပါတယ်။ဒါအပြင်အစိုးရပညာဦးစီးဌာနကတက္ကသိုလ်ဒီဂရီကောလိပ်ကောလိပ်တွေမှာ 2019-2020 ပညာသင်နှစ်တွေမှာဖွင့်လှစ်ခဲ့တဲ့နောက်ဆုံးနှစ်သင်တန်းတွေနဲ့မဟာဘွဲ့ရေးဖြည့်သင်တန်းတွေကိုလည်းဖွင့်လှစ်မယ်လို့ကြေညာပါတယ်။မြန်မာနိုင်ငံမှာ2020ခုနှစ်ဆန်းကိုဗစ် -19 ကပ်ရောဂါစပြီးဝင်ရောက်မလာခင်အချိန်ကတည်းကအခြေခံပညာကျောင်းတွေအစ်မမြင့်တက္ကသိုလ်ကောလိပ်နဲ့သင်တန်းတွေအားလုံးရပ်ဆိုင်ထားခဲ့ရတာပါအခုအာဏာသိမ်းစစ်ကောင်စီကတော့တက္ကသိုလ်အစ်မသင်တန်းတွေကိုပြန်ပြီးဖွင့်လှစ်ဖို့စီစဉ်နေပါပြီစစ်ကောင်စီလက်ထက်တက္ကသိုလ်နဲ့ကျောင်းတွေပြန်ဖွင့်မဲ့အစီအစဉ်အောင်မြင်မှုရနိုင်မလားစစ်ဘုချုပ်တယောက်ကပညာရေးမြင့်မားတိုးတက်အောင်လုပ်ပါမယ်ဆိုတဲ့စကားယုံစားလို့ရနိုင်ပါမလားလေ့လာကြည့်ကြရအောင်ပါအ
ာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောတဲ့မိကွန်းအတော်များများမှာအုပ်ချုပ်ရေးရန်ဒီယာတွေပြန်ပြေးလက်ပတ်နိုင်ရေးဆက်ရုပ်အလုပ်ယုံတွေဖွင့်လှစ်နိုင်ရေးယထားလိုင်းတွေပြန်ပြေးပြေးဆွဲနိုင်ရေးဘဏ်တွေပြန်ဖွင့်နိုင်ရေးစတဲ့အကြောင်းတွေပါသလိုကျောင်းတွေပြန်ဖွင့်နိုင်ရေးကိစ္စကလည်းဇက်တိုက်ဆိုသလိုပါဝင်တာတွေ့ရပါတယ်။သူက2019ခုနှစ်စီးရင်စရာတစ်ခုကိုကိုကပြီးမြန်မာနိုင်ငံမှာလုံးဝကျောင်းမနေဘူးသူ 3.8 တန်းရှိတဲ့အကြောင်းအဲ့ဒီလူတွေဟာပြည်နယ်တွေမှာအများဆုံးဖြစ်ကြောင်းပြည်သူတွေစာတက်မြောက်ဖို့အတွက်စာဖက်ဝိုင်းတွေလုပ်ပေးဖို့လိုတဲ့အကြောင်းအခုဆိုရင်စာတင်ကျောင်းတွေတစ်နှစ်ပိတ်ထားရတဲ့အတွက်နိုင်ငံတော်မိဘနဲ့ကာယကံရှင်ကျောင်းသူကျောင်းသားတွေနစ်နာမှုတွေဖြစ်ပေါ်နေတဲ့အကြောင်းကျောင်းတွေပိတ်ထားရလို့ပြည်သူတွေအနေနဲ့ကိုယ့်ရဲ့ကလေးကိုစာပေအသိပညာနဲ့ဗဟုသုတရစေဖို့အတွက်ယဉ်ကျေးလိမ္မာနဲ့အခြားသုတယတစာအုပ်စာဆောင်တွေကိုဖတ်ခိုင်းရမယ်အပြင်ကိုယ်တိုင်လည်းစာဖက်ကြဖို့လိုကြောင်းသူ့အနေနဲ့ကတော့ကျောင်းတွေပြန်ဖွင့်ပြီးဖွင့်လှစ်နိုင်ရေးကြိုးပမ်းလှုပ်ဆောင်နေတယ်လို့ပြောဆိုခဲ့ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကျောင်းတွေပြန်ဖွင့်ဖို့ပြောနေတယ်လို့လက်ရှိမှာလဲတက္ကသိုလ်ကောလိပ်အဆင့်တင်တန်းတချို့မေလမှာပြန်ဖွင့်မယ်လို့ကြေညာလိုက်ပေမဲ့စိန်ခေါ်မှုတချို့ကတော့ရှိနေပါတယ
်ပထမတစ်ခုကတော့ကိုဗစ် -19 ကပ်ရောဂါအခြေအနေဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပွဲဖြစ်ပွားပြီးနောက်ပိုင်းကြီးမားကျယ်ပြန့်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်အာဏာရှင်ကိုအန်တုတဲ့ CDN လှုပ်ရှားမှုတွေမှာထိတ်ဆုံးကပါဝင်သူတွေကတော့ဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေပါအဲ့ဒီ CDN လှုပ်ရှားမှုရောက်အစိုးရဆေးရုံဆေးပကန်းတွေမလဲပတ်နိုင်သလိုစစ်ကောင်စီဘက်ကလည်း CDN ဆရာဝန်တွေကိုဖမ်းဆီးတာပုံမှန်9-9ကတက်ပြီးဝရမ်းထုတ်တာအခြေအနေအရထိခိုက်ဒဏ်ရာရသူတွေဖျားနာသူတွေကိုကုသပေးတဲ့ CDN ဆရာဝန်တွေကိုဖမ်းဆီးတာကုသခွင့်ပေးတဲ့ပုဂ္ဂလိကဆေးရုံဆေးကန်းတွေကိုအရေးယူမယ်လို့ကြေညာတာစတာတွေကိုလုပ်နေတဲ့အတွက်ငကိုကလေးကစူးစူးရွားဖြစ်နေတဲ့ကျမ်းမာရေးမန္တန်ဟာပုံပြီးအခြေအနေဆိုးရတဲ့ဘက်ရောက်သွားစေခဲ့ပါတယ်အဲ့ဒီထဲမှာ COVID-19တားဆီးကုသထိန်းချုပ်ရေးနဲ့ကာကွယ်ဆေးထိုးနိုင်ရေးစီမံကိန်းကြီးတစ်ခုလုံးလဲရပ်ဆိုင်သွားတာကိုတွေ့မြင်ကြရပါတယ်။အခုစစ်ကောင်စီရဲ့တက္ကသိုလ်ကောလိပ်အဆင့်သင်တန်းတချို့ပြန်ဖွင့်ရေးကိစ္စကိုဗစ် -19 ဆိုင်ရာအစီအမံတွေပြင်ဆင်ကြေညာထားတာမရှိလေတော့စိုးရိမ်ရတဲ့အနေအထားဖြစ်စီပါတယ်။
ဒုတိယတစ်ချက်ကတော့တက္ကသိုလ်ဆရာမတွေပညာရေးဆိုင်ရာဝန်ထမ်းတွေ CDM လုပ်နေကြတဲ့ကိစ္စပါ။ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကျေးမုံသတင်းစာမှာ ပညာရေးဝန်ကြီးဌာနအစင်းမြင့်ပညာဦးစီးဌာနလက်အောက်တက္ကသိုလ်ဒီဂရီကောလိပ်ပညာရေးဒီဂရီကောလိပ်နဲ့ဤပညာတက္ကသိုလ်စုစုပေါင်း134ခုအတွက်ဤပြနဲ့သရုပ်ပြအလုပ်နေရာစုစုပေါင်း1346နေရာခေါ်ယူတာတွေ့ရပါတယ်။ဒါဟာစီဒီအမ်ဝင်နေတဲ့ပညာရေးဝန်ထမ်းတွေကိုတာဝန်ကနေယာယီထုတ်ပယ်ကြောင်းကြေညာချက်တွေထွက်ပေါ်ပြီးခေါ်ယူတာဖြစ်လေတော့စီဒီအမ်မှာဝင်တဲ့ပညာရေးဝန်ထမ်းဘလောက်များတယ်ဆရာဆရာမလိုအပ်ချက်ဘလောက်ရှိနေတယ်ဆိုတာသိနိုင်ပါတယ်ဒါဟာနီးပြနဲ့တရုတ်ပြတွေအတွက်ပဲဖြစ်ပြီးအစင်းမြင့်ပညာဦးစီးဌာနတစ်ခုလုံးအတွက်မဟုတ်အခြေခံပညာအတွက်လည်းမပါသလိုပညာရေးဝန်ကြီးဌာနတစ်ခုလုံးအတွက်လည်းမဟုတ်သေးပါဘူးဒါကြောင့်သင်တန်းတွေပြန်ဖွင့်ရင်ဆရာဆရာမမလုံလောက်မှုနဲ့ကြုံရနိုင်ပြီးသင်ကြားမှုတွေကမောက်ကမဖြစ်စေနိုင်ပါတယ်တတိယတစ်ချက်ကတော့တက္ကသိုလ်ကောလိပ်အဆင့်ကျောင်းသားတွေရဲ့အာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပေါ်လာနိုင်ချေပါဖေဗူလာရဲ့အာနာသိမ်းပွဲနောက်ပိုင်းဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေဟာကျောင်းတွေပိတ်ထားချိန်ဖြစ်ပေမဲ့တက္ကသိုလ်ကောလိပ်အဆင့်ကျောင်းသားတွေဟာသူတို့ကျောင်းတွေကို CDM ကျောင်းတွေဖြစ်ကြောင်းကြေညာတဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်ကျောင်းပိတ်ထားချိန်မှာတော့တချို့တလေစူးစီးဆန္ဒပြပွဲဆင်နွှဲခဲ့ကြတဲ့ကျောင်းသားတွေအနေနဲ့တက္ကသိုလ်ကောလိပ်တွေမှာတရားဝင်ကျောင်းတက်စူးစီးခွင့်ရရင်ဆန္ဒပြပွဲတွေဖြစ်ပေါ်နိုင်ခြေကလည်းအလားအလာအများကြီးရှိနေပါတယ်။တကယ်တော့လက်ရှိစစ်ကောင်စီရဲ့တက္ကသိုလ်ကောလိပ်အဆင့်သင်တန်းတချို့ပြန်ဖွင့်ရေးအစီအမံဟာကျောင်းသူကျောင်းသားတွေရဲ့ပညာရေးတိုးတက်မြင့်မားဖို့ဆိုတာထက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အစိုးရရန်တရာပုံမှန်လဲပတ်နေတာကိုပြသခြင်းနဲ့ဆန္ဒကိုအကောင့်ထဲဖော်တာပိုးပြီးဖြစ်နိုင်ခြေရှိပါတယ
်။ဒီမကြခင်တုန်းကလည်းဒင်းစာရှင်းလင်းပွဲတစ်ခုမှာပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကသိမကြခင်ကျောင်းတွေပြန်ဖွင့်မယ်ပြန်ဖွင့်တဲ့အခါကျရင်တနှစ်ကိုအတန်းနှစ်တန်းတက်ရအောင်လုပ်မယ်ဆိုပြီးပြောခဲ့လို့ပြည်သူတွေအကြားပြည်တည်ဝေဖန်ပြောဆိုမှုတွေအများကြီးရှိခဲ့ပါတယ်တကယ်လဲ1962ခုနှစ်ကစလို့စစ်အာဏာရှင်တွေလက်ထက်ကိုပြန်ကြည့်လိုက်ရင်ပညာရေးနဲ့ပတ်သက်ပြီးအာဏာရှင်တွေစိတ်ကြိုက်အမျိုးမျိုးဆန်းသက်တာကျောင်းသားကျောင်းသူပညာရေးမြင့်မားရေးထက်အာဏာတည်မြဲရေးကိုပဲဦးစားပေးတာစတဲ့အကြောင်းမျိုးမျိုးကြောင့်ပညာရေးအလွန်နှိမ့်ကျခဲ့ပြီးအတန်းအောင်စာမတက်တွေဖြစ်ခဲ့ကြတာ2016ခုနှစ် NLD အာဏာရရင်ရောက်မှပြုပြင်မှုစတင်ကစားအခြေအနေမှာပဲရှိပါသေးတယ်ဒီလိုအခြေအနေမှာစစ်ဘုချုပ်ကြီးတယောက်ကနောက်ထပ်အာဏာသိမ်းမှုဆင်နွှဲခဲ့လေတော့စစ်ကောင်းဆောင်တွေအုပ်ချုပ်တဲ့ခေတ်ကာလမှာမြန်မာနိုင်ငံပညာရေးမြင့်မားတိုးတက်လာလိမ့်မယ်ဆိုတာမျိုးကတော့မျှော်လင့်လို့ရနိုင်ကောင်းတဲ့အရာတစ်ခုမဟုတ်နိုင်ကြောင်းပါ
နေအားလုံးတွင်ဘေးအနီးရဲ့ကင်းရှင်းမင်္ဂလာသတင်းစကားတွေဆောင်ကျင်းပေးလာနိုင်တဲ့နှစ်သစ်ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြေတားတီလက်ဆောင်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုအရင်ဆုံးကျမတို့စီကို Messenger ကရေးလာတဲ့စာလေးတွေကိုဖော်ပြပေးသွားခြင်းပါတယ် Live Chat Live Chat ဆိုတဲ့ဒီ Facebook account ပိုင်းရှင်ကအချိန်နဲ့တပြေးညီသတင်းနှားထောင်ခွင့်ရတဲ့အတွက်လွန်စွာကျေးဇူးတင်ပြီးပါကြောင်းနဲ့စာတို့လေးရေးလာပါတယ်ဒါနဲ့ကျမတို့စီရေးလာတဲ့တော်ရရှင်တွေရဲ့ Messenger ကစာတွေမှာရောပြီးတော့ကျမရဲ့ Facebook တငယ်ချင်းတွေမှာပါဒီမြန်မာနိုင်ငံကအာဏာသိမ်းမှုဖြစ်ပြီးတော့မှပို့ပြီးထွေလာရတာက Facebook စာမျက်နှာပေါ်ကအကောင့်တွေကအထူးခြားတဲ့နာမည်တွေဆိုတာပါပဲเนาะအကောင့်တွေနဲ့ကျမတို့သတင်းတွေအောက်မှာမှတ်ချက်တွေလာရေးတာမျိုးဆဲတာမျိုးဆိုရင်တော့သိကြပါတယ်အဲ့ဒီအကောင့်မှာတငယ်ချင်း10ခန်းဝင်းကျင်တချို့ဆိုရင်တရာ200လောက်ထိတော့ရှိတတ်ကြပါတယ်ဒီတက်ပုံတွေနာမည်တွေကတော်တော်သိနေပါပြီအကောင့်တွေဆိုတာဒီကိုရီးယားမင်းသားမင်းသမီးတွေပုံလည်းတော်တော်တွေ့ရပါတယ်Facebook account တက်တန်းကလည်းတိတ်ပြီးတော့မကြာသေးဘူးဆိုတာမျိုးပေါ့ဟိုတိတာပါတယ်အဲ့ဒါ account တူဆိုတာပေါ့နော်နောက်တစ်မျိုးကတော့ကျမရဲ့ဒီမိသားစုဝင်တွေကအစားဒီမိတ်ဆွေတငယ်ချင်းတွေရောနာမည်တွေပြောင်းကြတာမျိုးပါဒါကတော့အခုခေတ်စားနေတဲ့ဖန်ဝင်းရဲ့နောက်ပြီးတော့လုံချုံရေးကိစ္စနောက်ຫນွေဦးတော်လည်းဒီစစ်အာဏာရှင်ဆန့်ကျင်ရေးဒီလိုခံစားချက်တွေလည်းအားလုံးမှာမြင်နေကြလို့အချိန်ဒီပေါ်မှာမူတည်ပြီးတော့သူတို့ရဲ့ Facebook account နာမည်တွေလည်းပြောင်းကြတာတွေ့ရပါတယ်။ဒီအခုကျမပြောသွားတဲ့နာမည်တွေလိုမျိုးသောရရှင်တယောက်စာရေးလာတာမှဆိုရင်သူ့ရဲ့ Facebook account ကဖေဖေချစ်တဲ့သမီးလို့နာမည်တက်ထားတာပါ။ ဒီသောရရှင်က view ရေးတဲ့သတင်းမှန်တွေတင်ဆက်ပေးနေလို့ကျေးဇူးအထူးတင်ပါတယ်ဗျာတဲ့ဒီကောက်မှာကြည့်ရတာကတော့ဖဖေးချစ်တဲ့သမီးဆိုပေမဲ့အမျိုးသားရေးထားတဲ့ပုံမန္တလေးကမဟုတ်ဘူးဆိုရင်တော့အမျိုးသားရေးထားတဲ့ပုံမျိုးပြလို့ရေးထားတာပါနော်နောက်ထပ် Facebook account တခုကလည်းထူးထူးခြားခြားပါဒါမဲ့သူကသူ့ရဲ့နာမည်ကိုရေးပြလာလို့နာမည်ပဲပြောလိုက်ပါတော့မယ်နော်ကျွန်တော်အမည်ရောလေးပါတဲ့သူကမင်္ဂလာပါ view ရေးကျွန်တော်ကတော့စကိုင်းတိုင်းကလေးမျိုးကပါလက်ရှိကတော့ပြည်ပရောက်နေပါတယ်မြန်မာပြည်ကသတင်းတွေအမြဲနှာထောင်နေပါတယ်သတင်းတွေနေ့စဉ်ကြည့်ရှုခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ် view ရေးတဲ့ရောလေးဆိုတဲ့သွားရှင်ရေးလာပါတယ်မြန်မာနိုင်ငံမှာ mobile internet ဆက်သွယ်မှုဖြတ်တောက်ထားလို့လူမှုအများစု internet အသုံးပြုလို့မရ online သတင်းတွေလွယ်လွယ်ကူကူကြည့်လို့မရတဲ့အခြေအနေကြောင့်အလုံးပုံပြီးတော့စိတ်ပူပန်စိတ်ဖိစီးမှုတွေများနေတာသွားရှင်ရေးလာတဲ့မှတ်ချက်တွေစာရီမှာတွေ့နိုင်ပါတယ်ရှင်ဥမာအခုကျမတို့ရှိကို messenger ကရေးလာတဲ့သွားရှင်တယောက်ရဲ့စာမှဆိုရင်မောင်ကျော်မင်းအောင်ဆိုတဲ့သရရှင်ဖြစ်ပါလေသူက
VOA ရေကျွန်တော်တခုလောက်တော့ပြောပြရစီမင်းအောင်လည်းကအင်တာနက်တွေကိုဘာကြောင့်ပိတ်ရတာလဲသူတို့လူသမီးတွေကဘာကတိမှဆိုးလို့လားဒီလိုပိတ်တာကျွန်တော်ပြည်သူတွေအတွက်တရားမျှတလို့လားသူတို့လူသမီးကိုထိုင်မဲ့ကြည့်နေရမှာလားဗျာအင်တာနက်ပိတ်ထားတော့ကျွန်တော်တို့ကဘယ်မှာသတင်းရှာရမှာလဲစစ်တပ်ကိုဒီတစ်သက်ကျွန်တော်တို့မကြေပါဘူးအိမ်တွေထဲဝင်နေမိသားစုဝင်တွေကိုဖမ်းနေကြည့်နေရတော့မှာလားဗျာအင်တာနက်တွေကိုပြန်ဖွင့်ပေးစေချင်ပါတယ်ဒါမှမင်းတို့လည်းလုံရဲလို့ငါတို့လည်းခုခံတဲ့ခုခံမဲ့သူတို့ကလက်နဲ့အကုတ်တက်ပြီးအခုမှသူတို့လောက်တာကိုလူသိမှကြောက်လို့အင်တာနက်ကိုပိတ်နေတာလား
ဒီသူစာမှကြည့်ရတာတော်တော်လေးကိုတော့ကြံရမရထွက်ပေါက်ပိတ်မိနေတဲ့ပုံစံမျိုးနဲ့ရေးထားတယ်ဆိုတာသူစာတွေကစကလုံးတွေမှာခံစားသိရှိနိုင်ပါတယ်နော်နောက်ထပ်ကိုကိုဆိုတဲ့သွားရှင်ရေးလာတဲ့စာကိုလည်းပြောပြပေးချင်ပါတယ်ဒီလိုမျိုးအင်တာနက်တွေဖြတ်တောက်ထားတဲ့အချိန်မှာတခုလောက်လုပ်ပေးပါဆိုပြီးတောင်းဆိုလာတာဖြစ်ပါတယ
်အင်တာနက်တွေပြတ်တောက်နေတဲ့အခုအချိန်မှာCRPH ရဲ့ကြီးညာချက်တွေနဲ့ဘာတွေလုပ်နေသလဲဆိုတာကိုမြန်မာနိုင်ငံကလူတွေသိချင်နေကြပါတယ်ခင်ဗျ။ဒါကြောင့်ရေဒီယိုလိုင်းရှိတဲ့သတင်းဌာနတစ်ခုအနေနဲ့ CRPH ကိုနေ့စဉ်ဆက်သွယ်မေးမြန်းပြီးဖြစ်အပတ်စဉ်အချိန်မှန်ဆက်သွယ်မေးမြန်းပြီးတော့ဖြစ် CRPH ရဲ့ကြီးညာချက်တွေကိုဖတ်ပြပြီးထုတ်လွှင့်တင်ဆက်တာမျိုးဖြစ်စေလုပ်စေချင်ပါတယ်။နေရီမှာသတင်းပြတ်တောက်တဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။ CRPH အနေနဲ့ကိုယ်ပိုင်ရေဒီယိုလိုင်းမရှိတဲ့အတွက်သတင်းဌာနတွေကိုတောင်းဆိုရတာပါခင်ဗျာ
CRPH သတင်းနေမရမှာဆိုလို့ဒီသောရရှင်ကဒီသတင်းဌာနတွေကနေလွှင့်ပေးပါတယ်ဟုတ်ကဲ့ပါကျမတို့ဒီထူးခြားတဲ့သတင်းတွေအားလုံးကိုဘယ်တော့မှမကြံရစ်စေရအောင်လို့ထုတ်လွှင့်ပေးနေပါတယ်เนาะဒီလိုမျိုးအင်တာနက်ဖြတ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဲတခြားရေးလာကြတဲ့သောရရှင်တွေမှာဆိုရင်တော့ຫນွေဦးဆိုတဲ့သောရရှင်ကအခုအချိန်မှာသတင်းအဆက်မပြတ်ဖို့အရေးကြီးနေပါတယ် SMS နဲ့နေ့စဉ်သတင်းတွေပို့ပေးဖို့လိုအပ်နေပါတယ်ကူညီပါအောင်တဲ့သူကတယ်လီဖုန်းကနေပြီး message နဲ့သတင်းပို့ပါတယ်ဟုတ်ကဲ့ဒီစနစ်ကိုတော့ကျမတို့လောလောဆယ် view ကနေလုံးမနေသေးပါဘူးเนาะနောက်ထပ်သောရရှင်တယောက်ငင်းချမ်းမောင်ဆိုတဲ့သောရရှင်ကတော့နေ့စဉ်သတင်းတွေကို SMS နဲ့ဖတ်ချင်ပါတယ်ဘယ်လိုလုပ်ရမလဲသိချင်ပါတယ်တဲ့ဟုတ်ကဲ့ပါသူတို့နှစ်ယောက်စလုံးတူတူပဲဒီတယ်လီဖုန်း message ကနေပြီးသတင်းတွေပို့ပြီးပါလို့ပြောလာကြတာပါဒီသောရရှင်ကတက်ဆက်သေးပဲ email သတင်းလဲလို့ချင်ပါတယ် internet အခက်ခဲကြောင့်သတင်းတွေနေ့တိုင်းကြီးခွင့်မရှိလို့ပါကျေးဇူးပြုပြီးပို့ပေးပါတဲ့ email ကနေသတင်းပို့ဖို့တောင်းဆိုလာပါတယ်စုံပြည့်စုံဆိုတဲ့သောရရှင်ကလည်း email သတင်းလဲလို့ချင်လို့ပါ internet အခက်ခဲကြောင့်သတင်းတွေအချိန်တိုင်းကြီးခွင့်မရှိလို့ပါကျေးဇူးပြုပြီးပို့ပေးပါနော်တဲ့ michael diamond ဆိုတဲ့သောရရှင်ကလည်းသတင်းဦးသတင်းသူများရယူလို့ပါတယ်ဟုတ်ကဲ့ပါဒီသောရရှင်နေသတင်းတွေကိုအမြဲတမ်းတွားကြည့်လို့မရလို့အီးမေးလ်ကနေသတင်းလိုချင်နေဆိုရင်ကျမတို့အခုသောရရှင်နေတောင်းလာတဲ့အီးမေးလ်သတင်းလောက်ကိုလည်းပို့ပေးလိုက်ပါမယ်သူတို့ကသူတို့ရဲ့အီးမေးလ်လိပ်စာလေးတွေကိုလည်းကျမတို့ရေးပို့ထားပါတယ်နော်တခြားသောရရှင်နေလည်းတော်တော်များများအီးမေးလ်သတင်းလောက်ပို့ပေးပါဆိုပြီးတော့လိပ်စာတွေရေးပို့ထားတာလက်ခံရရှိပါတယ်ရှင်အီးမေးလ်သတင်းလောက်တွေကိုနေ့စဉ်ပို့ပေးနေပါပြီဒီအီးမေးလ်သတင်းလောက်အကြောင်းမသိသေးတဲ့သောရရှင်နေလည်းတစ်ဆက်ထည့်ပြောပြချင်ပါတယ်ကျမတို့ VOA American တန်ကနေပြီးတော့နေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုရေဒီယိုရုပ်မြင်သံကြားနဲ့ online စာမျက်နှာတို့ကနေပြီးတော့နားထောင်နိုင်တဲ့အပြင်အဲ့လိုမျိုးနားထောင်ဖို့အဆင်မပြေဘူးဆိုရင်ကျမတို့အီးမေးလ်သတင်းလောက်အဖြစ်နဲ့လည်းသတင်းတွေကို VOA ပရိသတ်စီကိုနေ့စဉ်အရောက်ပေးပို့နေပါတယ်သတင်းကောင်းစင်နေတဲ့သတင်းအချင်းချုပ်ကိုဒီအီးမေးလ်သတင်းလောက်ကနေပြီးတော့ဖတ်ရှုနိုင်ပါတယ်ဒီနေ့ကိုနှစ်ကြိမ်ပို့ပေးနေပါတယ်เนาะဒီအီးမေးလ်သတင်းလောက်ကိုမှာယူခြင်းနဲ့ဆိုရင်ခုနကသောရရှင်နေလိုပဲကိုယ့်ရဲ့အီးမေးလ်လိပ်စာကိုပို့ပေးလိုက်ပါကျမတို့ရဲ့အီးမေးလ်သတင်းလောက်ကိုအဲ့ဒီအီးမေးလ်တွေကိုနေ့စဉ်ပို့ပေးထားပါမယ်ဒီရေဒီယိုအစီအစဉ်နားမထောင်လိုက်ရရင်ပဲဖြစ်ဖြစ် Facebook အသုံးပြုဖို့ခက်ခဲနေရင်ပဲဖြစ်ဖြစ်ဒီအီးမေးလ်သတင်းလောက်လေးကအဆင်ပြေပါတယ်เนาะ
တရင်ချင်းချုပ်ကိုခက်မြင်မြန်နဲ့အမြန်တိလိုက်ရမှာဖြစ်ပါတယ်အိုမာနေ့တိုင်းအီးမေးမကြည့်ဖြစ်ဘူးဆိုရင်လည်းအရင်နေ့ကဒီသတင်းကောင်းစင်တွေကိုဒီအီးမေးသတင်းလာတွေမှာရှိထားတဲ့အတွက်ကြောင့်မလို့ကြည့်နိုင်ပါရဲ့ရှင်။နောက်တစ်ခုကတော့သောရရှင်နေအားလုံးလဲတိပိတာဖြစ်မှာပါ။အခုလိုမျိုးအင်တာနက်ဖြတ်တောက်ခံထားရတဲ့အချိန်မျိုးမှာဆိုရင်သတင်းတွေကိုလိုင်းလိုရေဒီယိုကနေဖန်ယူနာဆင်နိုင်ပါရဲ့။ကျွန်တော်တို့ရဲ့ရေဒီယိုအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်မှုတစ်နေ့ကို2ချိန်၊နောက်တော့ပြန်လွှင့်2ချိန်စီနဲ့စုစုပေါင်း6ချိန်ထုတ်လွှင့်ပေးနေပါရဲ့။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့တိုင်းည9နာရီမှာတိုက်ရိုက်ထုတ်လွှင့်ပေးပြီးတော့နောက်တစ်နေ့အစီအစဉ်မလဲခင်ထိအချိန်ချင်းထုတ်လွှင့်ပေးပါတယ်။အင်တာနက်ပြတ်တောက်ပေမဲ့လိုင်းတူမီတာရေဒီယိုလေးကိုစောင့်ထားလိုက်ရင်တော့ကဘာအစ်စ်ဖြစ်နေတော့ငါတော့မှအားလုံးကဘာတစ်ခုလုံးသတင်းနေနဲ့အစစ်မပြတ်ရှိနေနိုင်နေဆိုတာသာတကားရှိပါရဲ့နော်။ဆက်ပြီးတော့သရရှင်နေမြန်မာနိုင်ငံအရရက်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့စာရီတွေကတစောင်းကိုဖော်ပြပေးချင်ပါတယ်အချိန်အခက်ခဲကြောင့်ကျွန်မသရရှင်နေအားလုံးနေ့စဉ်စာရီများကြီးရေးနေကြပါမယ်လေဒီလိုအခုလိုမျိုးတစောင်းနှစ်စောင်းပဲဖော်ပြပေးနိုင်တာတော့နားလည်မယ်လို့ထင်ပါတယ်နော်ထင်သားစုဆိုတဲ့သရရှင်ရေးလာတာကကလေးမျိုးရဲ့စိတ်တက်ကမျိုးလေးသေးပေမဲ့တတိနယ်ရွှေကနံပါတ်1ပေးမိပါတဲ့လူငယ်လူလက်တူကြီးယုံကြည်စိတ်အားကြီးရင်ဘာမဆိုဖြစ်နိုင်ပါတယ်တရားရဲ့ယုံကြည်စိတ်နဲ့ဆိုရင်တေးကြပြီပေါ့ကလေးမျိုးသားတို့ရေယုံကြည်စိတ်ဆက်ထားကြပါလိမ္မာစွာနဲ့မိမိအသက်ကိုစောင့်ရှောက်ကြပါအရေးတော်ပုံပြီးရင်လှုပ်ရှားရရှိပါသေးတယ်ဘက်ဆောင်ပြန်ပြီးတော့ထူထောင်ရအောင်မယ်လေလူငယ်တွေဆိုတာကဘာကိုခြေဆန့်ပြီးတော့ပညာတွေယူရအောင်မယ်ခိမိတိုးတက်တဲ့ United State of Myanmar ဆိုတဲ့ Federal ပြည်ထောင်စုလှုပ်ရပါအောင်မယ်ဦးရောကအသက်ရလို့အကြံပေးပေးနိုင်ပါတယ်လူငယ်တွေကကိုယ်တိုင်လှုပ်ရှားရမှာမဟုတ်ပါတဲ့ထင်သားစုဆိုရဲသွားရှင်ရေးလာတာဖြစ်ပါတယ်သွားရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့သွားရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်နော်ကျွန်တော်တို့ viewing မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာသချင်းလေးတစ်ပုဒ်နဲ့သောရရှင်လေးကိုဖျော်ပြပေးကြပါရစေ။ဒီတစ်ပတ်တီးတောင်းလာတဲ့သောရရှင်ကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဖန်စီခံရတဲ့ဒေသန်ရှင်ပိုပိုရဲ့သချင်းလေးနဲ့သူ့ကိုခုံးပြပြီးတော့ထုတ်လွှင့်ပေးပါဆိုပြီးတောင်းလာတာဖြစ်ပါလေ။စောင်းလိုက်ရေးသားပြီးတော့ပိုပိုတီဆိုတဲ့မငုံနဲ့တော့ဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါစစ်အာဏာသိမ်းထားတဲ့အချိန်အောက်မှာလုံခြုံရေးတပ်ဖွဲ့တွေဖန်စီသွားတာကိုကျွန်တော်တို့တပ်ပုံတွေမှာလည်းတွေ့ရတဲ့ပို့ပို့တီဆိုထားတဲ့မငုံနေတော့ဆိုတဲ့တချင်းလေးနဲ့သူ့အတွက်အမှတ်တရထုတ်လွှင့်ပေးပါဆိုလို့ဒီတချင်းလေးကျမဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါတယ်နော်သရရှင်ရဲ့အားလုံးသူ့ရဲ့တချင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင
်အတန်းလုံးကြာကအနန်လေးတွေလေပေါ်ပေါ်လုံးလုံး
ဆူထားတဲ့မငိုနေတော့ဆိုတဲ့တချင်းဖြစ်ပါလေ။ပို့ဖို့တယောက်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တိတ်တချင်းတောင်းလွားတွေကိုတင်းနှင်းရီနေကြပိုင်းနဲ့ဒီနေ့လာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နှာစင်နိုင်ပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျမဧသနာချုပ်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു သုတရရှိဖို့သတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုလင်းကတင်ဆက်ပေးထားပါတယ်။ဒီနေ့မှာတော့လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအာတူပီဝင်ရောက်ဖြည့်ရှင်းပေးဖို့နော်ဒင်နိုင်ငံတွေကတောင်းဆိုလိုက်တဲ့သတင်းတွေထဲမှာပါတဲ့နော်ဒင်နိုင်ငံများဆိုတဲ့အကြောင်းကိုပြောပြပေးပါမယ်။ဆိုတာကတော့ဥရောပမြောက်ဖက်စွန်းဒေသမှာရှိတဲ့နိုင်ငံတွေကိုခေါ်ဆိုတာပါ။အဲဒီနိုင်ငံတွေကတော့ဒိန်းမတ်၊နော်ဝေး၊ဆွီဒင်၊ဖင်လန်၊အိုက်စ်လန်နဲ့ဒိန်းမတ်နိုင်ငံရဲ့အစိတ်ပိုင်းတွေဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရဖာရိုးအိုင်လန်း၊ဂရင်းလန်းတို့အပြင်ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကြားမှာဂျုံမောင်6,900ကျော်နဲ့ဖွဲ့စည်းထားတဲ့အော်လန်အိုင်လန်းတို့ဖြစ်ပါတယ်။နော်ဒင်နိုင်ငံတွေအားလုံးရဲ့လူဦးရေက2019ခုနှစ်ရဲ့စီးရင်စရာတွေအရတော့28တန်းကျော်ရှိပါတယ်။စုစုပေါင်း area အခြေဝင်းကစတူရန်မိုင်ပေါင်း3,400,000ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာဆွီဒင်နိုင်ငံကလူဦးရေ10,300ကျော်ရှိပြီးလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။ area အခြေဝင်းအကြီးမားဆုံးနိုင်ငံကလည်းဆွီဒင်နိုင်ငံပဲဖြစ်ပြီးစတူရန်ကီလိုမီတာပေါင်း4,400,000ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေရဲ့အဓိကဘာသာစကားတွေကတော့ Danish, Finnish, Icelandic, Norwegian နဲ့ Swedish တို့ဖြစ်ကြပါတယ်။နော်ဒင်နိုင်ငံတွေကနိုင်ငံသားတွေရဲ့ဖြန်းများတဦးချင်းဝင်ငွေကိုကြည့်မယ်ဆိုရင်တစ်နှစ်ကို American Dollar 5,800ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာ Denmark, Finland, Sweden နိုင်ငံတွေဟာဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်။ Norway, Denmark, Iceland နိုင်ငံတွေကတော့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေထဲကဖင်လန်နိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်ပ
ျော်ရွှင်ပွဲရအကောင်းဆုံးနိုင်ငံဖြစ်လက်တလောကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်။တစ်နှစ်တစ်ချိန်ပြုလုပ်တဲ့အဲ့ဒီစစ်တမ်းမှာဒါဟာဆိုရင်၄ချိန်စစ်တပ်ပျော်ရွှင်စရာအကောင်းဆုံးနိုင်ငံဖြစ်ရှိနေတာပါ။ Nordic နိုင်ငံတွေပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက် Nordic Council နဲ့ Nordic Council of Ministers ဆိုတာကိုဖွဲ့စည်းထားပါတယ်။ Nordic Council ကိုဒိန်းမတ်၊ဖင်လန်၊ Iceland ၊ Norway ၊ Sweden ၊ Faroe Island ၊ Greenland ၊Orland Island စတဲ့ Nordic နိုင်ငံတွေရဲ့ကိုယ်စားလှယ်89ဦးနဲ့ဒုတိယကမ္ဘာစစ်ကြီးအပြီးကာလတွေဖြစ်တဲ့1952ခုနှစ်မှာဖွဲ့စည်းခဲ့တာပါပထမဆုံးစတင်ဖွဲ့စည်းချိန်မှာဒိန်းမတ် Iceland Norway နဲ့ Sweden လေးနိုင်ငံပါဝင်ခဲ့ပြီး3နှစ်အကြာ1955ခုနှစ်မှာတော့ Finland နိုင်ငံပါဝင်ခဲ့ပါတယ်1990ခုနှစ်မှာFaroe Islands နဲ့ Orland Islands 1984ခုနှစ်မှာ Greenland တို့အဖွဲ့ဝင်အဖြစ်ပါဝင်ခဲ့ကြပါတယ်။ Nordic Council ရဲ့ကိုယ်စားလှယ်89ဦးဟာ Norway, Sweden, Denmark, Finland နိုင်ငံတွေကအယောက်20စီနဲ့ Iceland က9ဦးလို့ဖြစ်ကြပါတယ်။အဲ့ဒီအထက်မှာ Denmark နိုင်ငံကိုယ်စားလှယ်2ဦးစီက Faroe Islands နဲ့ Greenland ကိုကိုယ်စားပြုရပြီး Finland နိုင်ငံကိုယ်စားလှယ်2ဦးကတော့ Orland Islands ကိုကိုယ်စားပြုပေးရပါတယ်။အဲ့ဒီလိုနိုင်ငံကိုစားပြုအဖွဲ့ဝင်တွေဟာမိမိတို့သက်ဆိုင်ရာနိုင်ငံရဲ့ပါလီမန်အမတ်တွေဖြစ်ကြရပါတယ်။အဲ့ဒီနိုင်ငံတွေဟာလူအခွင့်အရေးနဲ့ပတ်သက်လို့အပြည့်အဝအလေးထားတဲ့နိုင်ငံတွေဖြစ်ကြပြီးအလို့သမားသက်မဲ့ကတွေအားကောင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။နောက်တဲ့နိုင်ငံတွေဟာမြမအရေးနဲ့ပတ်သက်လာပြီးဆိုရင်လည်းအမြဲတမ်းတက်တက်ကြွကြွရှေ့တန်းကဆောင်ရွက်ပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါလို့ရှိ
VOA American ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ဒီနေ့ခုနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှာတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာမနက်ကမှစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း80နီးပါးရှိလာပြီဖြစ်ပေမဲ့အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့နေရာဒေသအတော်များများမှာပုံစံမျိုးစုံနဲ့ဆက်ရှိနေကြပါဒီကနေ့မှာတော့ဧပြီလ16ရက်နေ့ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့ခြိတက်ပွဲတွေပြုလုပ်ခဲ့ကြသလိုစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေလည်းဆက်လက်ပြုလုပ်နေကြပါတယ်ဒီကနေ့မြင်းညံမြို့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံး2ဦးထိခိုက်ဒဏ်ရာရသွားခဲ့တာမှာတဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရက်ဆက်ဆိုးဆိုးလို့ပြုလုပ်နေတဲ့ကချင်းပြည်နယ်ဖားကန့်မြို့မှာလည်းပောက်ကွဲတံတနတ်တံတွေကြားနေရတဲ့ကြားကဒေသခံပြည်သူတွေလမ်းလျှောက်ချီတက်ဆန္ဒပြတာဆန်ကယ်တပိတ်စသဖြင့်ပုံစံအမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်အလားတူပဲဒီကနေ့ကချင်းပြည်နယ်မိုးကောင်းမြို့စကိုင်းတိုင်းကလေးမြို့ရင်းမပင်နယ်ဆလင်းကြီးမြို့ပူပေါင်းတပိတ်စသဖြင့်ဆရာနာသိမ်းမှုစန့်ကျင်ရေးငြိမ်းချမ်းစွာခြိတက်ဆန္ဒပြခဲ့ကြပါတယ်။နယ်မြို့တွေမှာလိုပဲရန်ကုန်မြို့မှာလည်းပျောက်ကြားတပိတ်ဆင်နွှဲခဲ့ကြသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုကြိုးစားထောက်ခံတဲ့ခြိတက်ပွဲတွေကိုရန်ကုန်မြစ်ကြီးနားနဲ့တခြားမြို့နယ်တချို့မှာဒီကနေ့နဲ့ဧပြီလ18ရက်နေ့တို့ကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကနေ့စဉ်ဆိုသလိုအကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲဆန္ဒပြပွဲမှာပါဝင်သူတွေကိုလည်းလိုက်လံဖမ်းဆီးမှုတွေရှိနေပါတယ်။စစ်သားနဲ့ရဲတွေကရှာဖွေဖမ်းဆီးမှုတွေပြုလုပ်ခဲ့တာဖြစ်ပြီးဆန္ဒပြရှေ့တန်းခံတပ်ကလူငယ်အများစုဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့တိရိလင်္ကာ၅ဖမ်းသမား၁၂ယောက်ကိုပြန်လွတ်ပေးလိုက်ကြောင်းမြန်မာနိုင်ငံဆိုင်ရာတိရိလင်္ကာတာအမတ်ကြီးကိုကိုးကားပြီးတိရိလင်္ကာသတင်းမီဒီယာတွေမှာရေးသားထားပါတယ်။အခုပြန်လွတ်ပေးလိုက်တဲ့တိရိလင်္ကာ၅ဖမ်းသမားတွေကိုမြန်မာရေတပ်ကဖေဖော်ဝါရီလ17ရက်နေ့မှာရေပိုင်နဲ့ကျူးကျော်ဝင်ရောက်မှုနဲ့ဖမ်းဆီးထားခဲ့တယ်လို့ဆိုပါတယ်။တင်းငွေနေညဗီအိုမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ဗီအိုတော်ရရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေ။လိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။
This program has come to you.